Welcome to Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2024ခုနှစ်နိုဝင်ဘာလ19ရက်အင်္ဂါနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19လိုင်းနိုမီတာ25လိုင်းနိုမီတာ32တို့အပြင်စနေတနေ့ကနေမှလိုင်းနိုမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကလည်းထုတ်လွှင့်ခြင်းနဲ့တပြေးညီတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇွန်ဝိုင်းလိုင်းကဆောင်ရွက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇွန်မိုးကျော်ပါ။ဒီကနေ့သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့အတူတင်ပြပေးသွားမှာပါ။သတင်းတွေထဲမှာဆိုလို့ရှိရင်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသူ့အစိုးရဖွဲ့တဲ့ကဝစ်စကွန်ဆင်ပြည်နယ်အောက်လွတ်တော်အမတ်ဟောင်းရှောင်းဒက်ဖီကိုတရားပို့ဆိုင်ဝန်ကြီးခံတာဖို့အဆိုပြုပါတယ်။အစ္စရေးနဲ့ဟစ်ဘိုလာအကြအပြစ်ကတ်ရစေအတွက်အမေရိကန်အထူးကိုယ်စားလှယ်လေဗနွန်နိုင်ငံကိုဒီနေ့ရောက်ရှိသွားပါတယ်။တရုတ်နိုင်ငံမှာထိန်းသိမ်းခံထားရတယ်လို့သတင်းတွေထွက်နေတဲ့ MNDA ခေါင်းဆောင်ဟာစေကူတာမှုခံယူနေတာဖြစ်ကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောပါတယ်။အမေရိကန်ပြည်ထောင်စုမှသတင်းသုံးနေတိုင်းမြန်မာနိုင်ငံကိုခေတ္တပြန်သွားတဲ့ဆရာတော်ဦးပညာဇော်တာကိုစစ်ကောင်စီကနိုဝင်ဘာလ13ရက်နေ့မှာထိန်းသိမ်းထားတယ်လို့သတင်းရရှိပါတယ်။ဒီလိုသတင်းတွေကိုတင်ပြပေးပါအောင်ခင်
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေကြီးညာပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
လူရှင်ရဲ့အနေထားကတည်းကမြို့ပေါ်မှာအဲသူမသိခံလို့ရှိရင်တော့လိုက်ဖမ်းဆီးမှုတွေရှိတာပေါ့နော်မနေ့ကညကလည်းနှစ်ယောက်ဆွေးခေါ်တာ
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေကိုနားဆင်ကြရပါမယ်အဲ့ဒီနောက်မှာတော့ရှမ်းပြည်နယ်အတွင်းစစ်ကောင်စီရဲ့လမ်းပိတ်ဆို့မှုတွေကြောင့်ဒေသခံတွေအခက်ကြုံနေရတာချင်းနဲ့မန္တလေးတိုင်းအတွင်းတိုက်ပွဲနောက်ဆုံးအခြေအနေစတဲ့သတင်းပြပွချက်တွေကိုနားဆင်ကြရပါမယ်အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်တင်ပြပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့အင်္ဂါနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဇော်မိုးကျော်နဲ့အတူကျွန်တော်ဇော်ဝင်းလိုင်းတို့ကတင်ပြပေးကြမှာပါခင်ဗျာ
ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသူအစိုးရဖွဲ့တဲ့ကဝစ်စကွန်ဆင်ပြည်နယ်အောက်လွတ်တော်မှာဟောင်းရှောင်းဒက်ဖီကိုတရားပို့ဆောင်ရေးဝန်ကြီးခံတာဖို့အဆိုပြုလိုက်ပါတယ်အထက်လွှတ်တော်ကအတည်ပြုမယ်ဆိုရင်ရှောင်းဒက်ဖီအနေနဲ့ဒေါ်လာဘီလီယံ130ဖို့ရှိတဲ့လေကြောင်းပို့ဆောင်ရေးကားလမ်းရထားလမ်းနဲ့တခြားဆက်သွယ်ရေးတရုတ်ပို့ဆောင်ရေးဆိုင်ရာမူဝါဒတွေကိုကြီးကြပ်သူဝန်ကြီးဖြစ်တာဝန်ယူရမှာပါ2021ခုနှစ်သမ္မတဘိုင်ဒန်အစိုးရလက်ထက်အခြေခံအဆောက်အအုံမွမ်းမံရေးနဲ့လျှက်စစ်ကားတွေအသွင်းနဲ့နေရာတွေတိုးပြီးတည်ဆောက်ရေးဒေါ်လာ1 trillion သုံးဆွဲဖို့ကြံရှိနေသေးတဲ့ငွေတွေကိုလည်းရှောင်းဒက်ဖီကကြီးကြပ်ခွင့်ရနိုင်ပါတယ်သမ္မတဘိုင်ဒန်လက်ထက်ချမှတ်ထားတဲ့ကားတွေဖန်လုံအိမ်တန်းငွေထုတ်လုပ်မှုဆိုင်ရာစီးမင်းတွေကိုပြန်လည်ပြင်ဆင်မယ်လို့သမ္မတထရန့်ကအခိုင်အမာပြောဆိုထားပါတယ်ဒီတော့အတွင်းဒေါ်နယ်ထရန့်ရှိနေချုပ်အဖြစ်ခံထားရေးအဆိုပြုထားတဲ့အောက်လွတ်တော်မှာဟောင်းမတ်ဂိတ်စ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးထားတဲ့အစီရင်ခံစာကိုလူသိရှင်ကြားထုတ်ပြန်ရေးမထုတ်ပြန်ရေးအောက်လွတ်တော်ကျင်းဝတ်စည်းကမ်းထိန်းသိမ်းရေးကော်မတီကမနေ့ပြန်ပုံထူးနေမှာဆုံးဖြတ်ဖို့ရှိပါတယ်အောက်လွတ်တော်မှာဟောင်းမတ်ဂိတ်စ်ဟာမွေးစည်းဝါတရားမဝင်သုံးဆက်ပြီးအမျိုးသမီးတူနဲ့လိမ္မဲဆိုင်ရာညှဉ်းဆဲမှုရှိခဲ့တဲ့အကြောင်းဆွဆွဲခံထားရပါတယ်
อิสราเอลและฮิซบอลลาห์အကြားအပြစ်ခတ်ရစေးရဲ့အတွက်အမေရိကန်အထူးကိုယ်စားလှယ် Emot Hostein ဟာဒီကနေ့ပဲလေဘနွန်မြို့တော်ဘေရုတ်ကိုရောက်ရှိသွားပြီးဟစ်ဘလွာနဲ့ဂျာဝင်ညှိနှိုင်းပေးနေတဲ့လေဘနွန်လွတ်တော်ဥက္ကဋ္ဌနာဘီဘယ်ရီနဲ့တွေ့ဆုံခဲ့ပါတယ်အပြစ်ခတ်ရစေးသဘောတူညီချက်မူကြမ်းကိုဟစ်ဘလွာရောလေဘနွန်အစိုးရကပါသဘောတူထားတယ်လို့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့အလီဟာဆန်ခလီလ်ကရိုက်တာသတင်းဌာနကိုတင်းနှလာနေကပြောပါတယ်อิสราเอลဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကတော့အပြစ်ခတ်ရစေးသဘောတူညီချက်ရပြီးရင်တောင်อิสราเอลမြောက်ပိုင်းလုံခြုံရေးကိုစိတ်ချရတဲ့အထိဟစ်ဘူလာတွေအပေါ်စစ်ဆင်ရေးတွေလုပ်သွားမယ်လို့ပြောပါတယ်ဟစ်ဘူလာတွေကအပြစ်ခတ်ရစေးရေးကိုလိုက်နာမယ်ဆိုပေမဲ့ဆိုတဲ့အထောက်အထားမတွေ့ရသေးဘူးလို့လည်းသူကပြောပါတယ်အပြစ်ခတ်ရစေးသဘောတူညီချက်မူကြမ်းမှာလေဘနွန်အတွင်းဝင်ရောက်နေတဲ့อิสราเอลတပ်တွေပြန်လည်ဆုတ်ခွာဖို့နဲ့ဟစ်ဘူလာတပ်တွေလည်းอิสราเอลနေဆက်အနီးကနေဝေးရာကိုဆုတ်ခွာဖို့ဆိုတဲ့အဓိကအချက်ပါဝင်ပါတယ်ခင်ဗျာ
သမ္မတဘိုင်ဒန်အစိုးရတက်တန်းကုံဆုံးဖို့ကြံရှိနေသေးတဲ့2လလောက်အတွင်းယူကရိန်းအတွက်ငွေကြေးအကူအညီစီးရေးအကူအညီနဲ့တန်တမာရေးအကူအညီတွေကိုအစွမ်းကုန်တိုးမြှင့်လှုံ့ဆော်ပေးနေပါတယ်။လက်ရှိဘရာဇီးနိုင်ငံရီယိုမှာကျင်းပနေတဲ့ G20 ဆက်မှုစီးပွားအင်အားကြီးနိုင်ငံတွေရဲ့အစည်းအဝေးမှာကမ္ဘာကောင်းဆောင်နေတဲ့အတူသမ္မတဘိုင်ဒန်လည်းတက်ရောက်နေပြီးယူကရိန်းကိုကျူးကျော်တဲ့ရုရှားကိုအပြင်းအထန်ရှုံချဖို့အမေရိကန်ကတွန်းအားပေးနေတယ်လို့ American Muda Lunjoy Dudia Jambi John Fainaga, Danila Nidonga VOA go TV Piosovare, G20, Siwiga de Kaba Gonzong Nega, Chinja Jet Zong Tobia Munina Nibi, VOA Pakwan Yare Mujane, Lumukwe Dima, Tushia Chinja Jem Mujani Makula, Tamagai Pachanta Jiru Lina Bo, Ukraine, Gaza, Ninjango, Liza, Dima Bu, Diga, Chedi Pawimare, Russia, Ukraine, Ujujore, Yet Tampi, Chimabe, Engania, Russia, and Uglia. Don't be good, Sanya, Ubri, Pinsin Jago, the Mara Pudding, Lama Yituare. Nuclear by signing Nanga Kuya Kuni Taupa Mune, Russia, born Nanga Nanga Taikala in Daha, Pugong Taika Mu, Pimayuma Pibi, Nuclear Lenet, Tombian, Gong Tombian, Melo, Russia got the Pibare, Russia the Divich, Tinja Mua, American, Ugrino Taupa Nare, Tawipi, Donate, Don't be good, Pibi, Namba, Topola Pipare.
G20 Seaway Jimpaya, Brazil Nanga, Rio Muma, Denilaniga. Palestine talk and Sanapia Gajabi, Kazama, Apija Sevu, Tansu Jabare, Sanapia Duriha, Palestine Landi, Tansu Jadigo, Yita Tare, Postarego, Kansangajabi, Brazil Suanine, Israel, and Messrs. Hamugule, Tansu Bare, Nanganaga, Kongyongani, Israel, Taikamugo, Shunchatabi, Pika Yapu, Chama Tarago, Liza Lainabi, Chachin, Piapu Lurelu, Sanapia Wego, Usan to Dupite, Kaliana Nives. Kunkelska, Piovare, Tinilaniga, Satine, G20, Siwe, Gubak, on the Chute on Jabi, Brazil Tamra, Luis Inacio Lula da Silvaga, Apumingum Piojagarama, Sana Yeka, Shapa, Mu, Taipe, Yikisagule, Tetin Piojagarakna.
And then Yavan Yamava Chizeniku, Yavai Konaigani, Senaiti, Lightometer Seku, Kilohats, Tinga Lingatonia, Lightometer Nasanga, Kilohats, Titi Shekontonia, Lightometer Tonsene, Kilohats, Kotontongaropin, Senate Ningrima, Lilamita Diagose, Kilohats, Tinga Kongangani, Pure Torin Pinivarishin.
Few year in Ganin Yabet, the Denego Selet in Bapinivare. တရုတ်နိုင်ငံမှာထိန်းသိမ်းခံထားရတယ်လို့မကြသေးခင်ကတရင်တွေထွက်ပေါ်နေတဲ့ MNDAA ကုကံတပ်ဖွဲ့ခေါင်းဆောင်ဟာစေကူတာမှုခံယူနေတာဖြစ်တဲ့တရုတ်နိုင်ငံသားရဲ့ဝင်ကြီးဌာနကဒီကနေ့မှာပဲပြောဆိုလိုက်ပါတယ်။မြန်မာမျိုးစုမင်းသူထုံမုံကျွန်းတို့လင်းတော်ရင်ဖန်တော်ရင်此前申请来中国看病 MNDAA အဖွဲ့ခေါင်းဆောင်ဦးဖုံတာရှင်ဟာတရုတ်နိုင်ငံမှာစေကူတာဖို့ခွင့်တောင်းခဲ့တာဖြစ်ပြီးအခုအခါစေကူတာမှုခံယူနေပြီးပြန်လည်နလန်ထူလာနေပြီလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်တန်းကဒီကနေ့ပြည်ကင်းပြောတော့မှာပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။ရှမ်းပြည်နယ်လာရှိုးမြို့ကနေစုခွာဖို့တရုတ်နိုင်ငံကတောင်းဆိုထားတဲ့ကိုငြင်းဆန်ထားတ ga wa khong saung ni ne twei so ma ti yu so ya athu ko sa le dai shi chwin ga mnda apwa ni ne la shu myo ga ni sauk ka pe go ma lai na yin a ye yu me lo tadi twei tha de a chang pyin ba go pao cha ga de mat dan go ko ga bi tadin ni ma phaw pya ba de u phong ta shin ne yo mi da su ne ba yin ni tu tai yan da khong saung tu ga do ma ja de mi khin thi set twei ya bi lu lu la la sa ga pyo kwin ya ga de lo video go pyo su ma de
American Pianzuma, the Dinton Nitan P. Mimanango Kitapian Chua Tore, Sierra Upina Zotago, Sikon Siga, Yangomu Sawaji Goma, Nomala Satoniga, Pansi Tintin like Delu, Sierra Nisa de Tangaroriga, Viego, a Tipuare, Nazolo Lutimiare, American Nanganda, Sierra Upina Zotaha, American Pianzu, Buffalo Mio, Mita Parami, Chandaima, the Dinton Nitane, Yahanda Bale Pipare, Washington D.C., Nyamatan Yongani, Tia when Visa Shoutapi, Mimanango, Chua Twaga Pipare, Yangomu Mingala Dong Mune, Nuequi, Sampia, Chiwa, Pina Parami, Chandai, Anandamita, Tonda, Chando Gine, Anandamita Parami, Ting Chando G, Solo Ludane, Panei Tim, Mingala Boy Kana Dre, Nyamanango Tana Buki, Pit, Twayota, Pitello, Sierra Nisa de, the Gargamarigale, Piovare, Sierra Fibso, Samina Male, Tenukama wa, Yupat Nijara, Panet Tim, Mingala Kana, Chimpanirago, Now, so tin Harago, do you have a coaching di Sierra Ubina Zodago, Bajan Pansi Tinting Gede, Below Murine, the Aswebu Shide, Bama Tinting Tares, or I will sit on Sibaga, dear when the Rintopian Amishi Babu, American and Adapite, Sierra Tinting Car and Patalu, Tasaya, American Tayo Tawan Shiturigo, Setu, John Jatare Lule, Sierra and Nisa de Tangaroriga, Vio Ego, May Marikme.
Hong Kong Joma, Democracy, Yellow Shadu, Lizen, Iago, Nanganogo, now Shep, Si Mune, Hong Kong, Diaunga, Townan, Senate, Pima, Pidan, Chamalai Barem. The old Suya, Piatan Tare, Muda Lunjoy, Ubria, Tizo, Mupi, the Democracy, Yellow Shadu, the Go, Pansy, Sidin, Mugo, a song that see and later, Lepi Bare, Dejo, Low Shadu, the Hong Kong, Suya, Lungani, Lebalum, Yaong, Season Low Song, Gedalo, Ocho Yemunda, and Piabi, a Suya, a Tones, Yay, Digo, Pepin, Edre, Lodo, Mania, Miazu, Yabu, Chuzani, Delu, Anna Vanega, Susuebare, Natana Sebine, the old Suya, Piatanga, and Muda Lunjoy. Alma, Ubri Alma, Democracy, Yes and Up, Yabuerego, Anna Banning and Ningabe, Nangano, Anago, Nausha, Pesibo, Pubon, Chancida, Suswaja Dine, Tazine, Chide, Democracy, Losha, Tudego, Town, Pipigar, Pipare.
Indian and Nibura Pinega, Lumuitema, Mune, Munyamate Pinirago, Tentemo, Sitaka, Yan Tapwe, Narang, Silumejang, India Sitaka, Piovare. The Dremba doing a Dikione, Michu, Piasimuri, Taman, Boboka, Birena, Lu Sacha, Tesunga, Bide, Kama, India Sitaka, Lunyurigo, Ducha Tara, Pibare, Yamanangan, Neja, Manipura, Bine, Rema, Catelumurine, Tambo, Tain Dari, Echa, a Dikion Piboga, B, Bigger, Nebine, and doing Lumuri, Tema Mune, Champamuri, Bobong, Nigabare, Lenakai, Ponkamune, a Jampe, Takamuri, Echa, Lunia, Nazalau, Tesumbi, Lubong. ချောက်တောင်းလောက်အိုးအိမ်မဲ့ဖြစ်ခဲ့ရပါတယ်ပြီးခဲ့တဲ့အပတ်ကကူကီအမျိုးသမီးတယောက်ကိုမီရှိုတပ်ဖြတ်ခဲ့တယ်ဆိုပြီးကတဲ့စစ်သွေးကြွားတွေကိုအပြစ်တင်ရင်တင်းမာမှုတွေတကြောပြန်ပေါ်ပေါက်ခဲ့တာပါကူကီစစ်သွေးကြွားအဖွဲ့ကဒေသခံရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ကူကီစစ်သွေးကြွားအဖွဲ့ကအဖွဲ့ဝင်၁၀ယောက်တေဆုံးခဲ့ပြီးအရသာတချို့လည်းအပြစ်ခံခဲ့ရပါတယ်လ ရကာဖြူအမိန်ကိုဆန့်ကျင်တဲ့ယာနယ်ခြေတဲ့လူတွေကိုလည်းလမ်းပေါ်ထွက်ရက်ဆက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဇော်မှုကျော်နဲ့အတူတင်ပြပေးခဲ့ကြတာပါခင်ဗျာ။ဗီအိုအမေရိကန်အတန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးသွားတော့မှာပထမဦးဆုံးတော့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာရှိတဲ့တရုတ်စစ်ပွဲရေးလုပ်ငန်းတွေအတွက်စစ်ကောင်စီကအကာအကွယ်ပေးနေတဲ့သတင်းပေးပို့ချက်ကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းမှာစစ်ကောင်စီနဲ့အာရခတပ်တော် AA အကြားတိုက်ပွဲတွေဇက်တိုက်ပြင်းထန်နေချိန်မှာပဲတရုတ်နိုင်ငံကစီမံကိန်းတွေရှိရာကြောက်ဖြူမှာလည်းစစ်ကောင်စီကလုံခြုံရေးတိုးမြင့်လိုက်ကြောင်းဒေသခံတွေကပြောပါတယ်ကြောက်ဖြူမှာစစ်ကောင်စီလုံခြုံရေးတိုးမြင့်လိုက်တဲ့တစ်ချိန်တည်းမှာပဲစစ်ဆေးမှုတွေနဲ့အဖမ်းအဆီးတွေလည်းရှိနေတယ်လို့မြို့ကန်တွေကပြောပါတယ်ရခိုင်ပြည်နယ်ကစီးရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုစံကျော်ကပြောပြပေးပါပါခင်ဗျာ
ရခိုင်ပြည်နယ်ကတောင်ကုန်းကွာအန်းနဲ့မောင်တော်မြို့နယ်တွေကိုအာရခတပ်တော် A ဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးနှစ်ဖက်တိုက်ပွဲတွေဒီကနေ့အထိပြင်းထန်နေပါတယ်ရခိုင်တောင်ပိုင်းကတိမ့်ပိုက်ရန်ကြန့်ရှိနေသေးတဲ့မြို့နယ်၄ခုတွေကတောင်ကုန်းနဲ့ကွာမြို့နယ်နှစ်ခုကို AA ဘက်ကထိုးစစ်ဆင်နေတာဖြစ်ပြီးစစ်ကောင်စီတပ်စခန်းတချို့ကိုတိမ့်ပိုက်ထားပြီးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အခုလိုရခိုင်တောင်ပိုင်းတိုက်ပွဲတွေဇက်တိုက်ပြင်းထန်နေလာတာကြောင့်တရုတ်စီမံကိန်းတွေရှိနေတဲ့ကြောက်ဖြူမြို့နယ်မှာလည်းစစ်ကောင်စီကလုံခြုံရေးတိုးမြင့်ပြီးတော့ဖမ်းဆီးစစ်ဆေးရာတွေလှုပ်ဆောင်လာတယ်လို့မြို့ကန်တွေကဆိုပါတယ်မနေ့ညနေပိုင်းကလည်းကြောက်ဖြူဒေသခံလူငယ်တို့ကိုစစ်ကောင်စီကဖမ်းသွားတယ်လို့မြို့ကန်တို့ကပြောပါတယ
်လုံခြုံရေးအနေထားကတည်းကမြို့ပေါ်မှာသူမသိခံလို့ရှိရင်တခါဟိုလိုက်ဖမ်းဆီးမှုတွေရှိရပါတော့နော်မနေ့ကညကလည်းနှစ်ယောက်ဆွေးခေါ်တာကောင်းလေးအတူစစ်စစ်တာဟုတ်တယ်တော့ညာဆိုရင်တော့ခါဟိုတက်နေဆုံးအပြင်ကိုမထွက်လာတော့အကုန်ဆုံးပေါ့နော်အဲ့လိုတွေ့လို့ရှိရင်တော့သူစစ်စစ်မင်းများဒီအသင်ခါလို့ရှိရင်အဲ့လိုစစ်ခေါ်တော့အဲလူကြီးပိုင်းနေဆိုရင်တော့တိုက်တော့သူကကောင်းဟိုအလေးဟိုအရင်မယူဘူးပေါ့နော်အဲလူငယ်ပိုင်းတွေအဲအဲလူငယ်တွေလူလာပိုင်းတွေအဲဒါကြမ်းနေပြည်နော်ခရင်တတိုင်းချစ်ချင်းမြင်ညာတာပေါ့နော
်အခုလို့ဖန်းစစ်စစ်ဆေးမှုတွေများလာတယ်လို့တိုက်ပွဲတွေပြင်းထန်လာနေတဲ့အခြေအနေတွေကြောင့်ငွေကြေးတက်နိုင်တဲ့မြို့ခံတော်တော်များများကတော့နေရက်ဆွန့်ခွာပြီးတော့ပြည်မဘက်ကိုထွက်ပြေးတိမ်းရှောင်နေကြပါတယ်မြို့တွင်းမှာရှိနေသူတွေအနေနဲ့လည်းလုံခြုံရေးကျန်းမာရေးအဆအဆအရာရာစိုးရိမ်နေရတယ်လို့မြို့ခံတို့ကပြောပါတယ်
ကြောက်ဖြူဆိုလို့ရှိရင်စစ်ပွဲကတော့ဤတစ်ထက်ဤလာတာပေါ့နော်ဤရင်ဖြစ်ရင်လည်းမြန်မြန်ဖြစ်လို့ပဲ ဒီလိုအနေနဲ့တရားအနေနဲ့ကတော့ရောအရင်များများပြီလေများများအေးချမ်းပြီပေါ့နော်အဲ့တော့ပဲအဲ့လိုပဲခံယူထားတယ်ဟိုမျိုးပေါ်မှာနေကိုယ်အိမ်မှာပဲကိုနေရတာဒီနေ့ဝင်လာမလဲပေါ့နော်ညချုံနေဒီနေ့အချစ်ချစ်ချစ်လာမလဲတူရီမဟုတ်တယ်ဟိုတရားရောက်ကြများအဲ့လိုအမောတခုလုပ်ပြီးရင်အဲ့လိုကျောက်တော်မလားအဲ့လိုဒါတွေးမိတာပေါ့နော်ညာညာဆိုနေ
ဒါအပြင်ကြောက်ဖြူမျိုးနယ်ကမျိုးဝင်မျိုးထွက်တွေကိုလည်းစစ်ကောင်စီကပိတ်ထားသလိုစားတောက်ကုံတွေကိုလည်းကန့်သက်ထားတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့လည်းသူကဆက်ပြောပါတယ
်အဲကြောက်ဖြူမှာတကစားဝတ်နေရတာကနေနေကြက်ကြက်တေးတေးတော့အရှင်နေရတာကြက်ကြက်တေးတေးတော့ဖြစ်နေတယ်အဲပြီးရင်ဟိုလမ်းပန်းဆက်တယ်ဆိုရင်လည်းဟိုခက်ခက်ခက်ခက်ပေါ့နော်အဲဒါကဟိုဟာပေါ့ပိုက်ဆိုးထားတဲ့နေရာလေးကိုကြရင်လည်းဟိုသူဒီမှာခွင်းတောင်းပြီးရင်လည်းဖြတ်ကျော်ရရဲ့တခါတလေလေဖြတ်ကျော်ခွင်းမပေးဘူးပေါ့နော်အဲစားကုန်တယ်အစားကုန်တယ်ဆိုရင်လည်းဟိုမြို့ပင်ကိုလုံးဝအပြင်ကိုမထွက်ရဘူးပေါ့နော်အဲမြို့တွင်းမှာပဲအဲ့လိုမြို့တွင်းမှာလည်းတခါတလေအဲ့လိုအိမ်တွေမှာကြရင်အော်နေလေတို့လောင်ထားထားဟာတို့လောင်ထားဟာဒီကိုတွေးတော့ဟင်လေဒုတိယအဖန်စီအညစ်ယူပါနေ
ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတစ်နှစ်ကျော်ကာလအတွင်းရခိုင်ပြည်နယ်ကမြို့နယ်10ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုထိန်းချုပ်ထားကြောင်းအေအေဖွဲ့ကပြောဆိုထားပါတယ်။ကြန့်ရှိနေသေးတဲ့ရခိုင်ပြည်နယ်မြို့နယ်ခုနှစ်ခုကအန်းတောင်ကုတ်ကွားနဲ့မောင်တော်မြို့နယ်တွေကိုအေအေဘက်ကတိုက်ခိုက်နေဆဲဖြစ်ပြီးအများစုကိုထိန်းချုပ်ထားနိုင်ပြီလို့လည်းအေအေအဖွဲ့ကပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ
။ရခိုင်ပြည်နယ်တွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုကိုစံကျော်ကတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ရှမ်းပြည်နယ်တွင်းစစ်ကောင်စီကလမ်းနေပိတ်တဲ့အတွက်ဒေသခံတွေအခက်ကြုံနေရတဲ့သတင်းကိုလည်းပြောပြကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒေသနဲ့ကင်အဖွဲတွေထိန်းချုပ်ထားတဲ့နေမြေတွေနဲ့ဆက်သွယ်ထားတဲ့အဓိကလမ်းတွေကိုစစ်ကောင်စီကမကြသေးခင်ကစပြီးဇက်တိုက်ဆိုသလိုကန့်တတ်ပိတ်ဆို့နေတာကြောင့်ဒေသခံတွေအခက်ကြုံနေကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမိုင်းရယ်လာရှိုလမ်းကိုစစ်ကောင်စီကပိတ်ဆို့ခဲ့ပြီးအခုနောက်ထပ်တောင်ကြီးမိုင်းကင်လာရှိုလမ်းကိုပိတ်လိုက်တာကြောင့်73စီရှားပါမှုအပါအဝင်အခက်အခဲတွေကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။စီရေးတင်းမာနေတဲ့ရှမ်းပြည်မြောက်ပိုင်းကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမခင်လေးကပြောပြပေးပါဦးခင်ဗျာ။
ကိုကန့်တဲ့ MNDA ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကလာရှိုမြို့နယ်တော်လိုင်းတက်တွေဝင်းရံထားတဲ့တရုတ်နယ်ဆက်ကမူဆေမျိုးတို့ကိုဆက်သွယ်ထားတဲ့လမ်းပိုင်းမှန်သမျှကိုစစ်ကောင်စီကဒီရဲ့ပိုင်းထဲမှာတစ်ခုပြီးတစ်ခုဖြတ်တောက်ပိတ်ဆို့နေပါတယ်။အခုတောင်ကြီးမိုင်းကင်လာရှိုလမ်းကိုစစ်ကောင်စီဘက်ကပိတ်လိုက်ကြောင်းကုံစီနဲ့ခီးတဲ့ပို့ဆောင်ရေးလုပ်ငန်းတွေသူတို့က VOE ကိုခုလိုပြောပါဗျ။စစ်ကောင
်စီကပိတ်တယ်။အမေဆိုးကြံရဟိုအဝင်ထွက်ပြီးလို့ကွန်ဒီယိုဒီယိုဒီယိုပြင်သွားရတယ်။အဲတချို့ကလည်းဒီဟိုမေဂန်အနေဖြစ်တယ်တပေါ်မှာဖြစ်ပြီးပြည့်နေတဲ့ပါရှင်ပြေးဖြစ်တယ်။ဒီလိုလုံးဝပိတ်ထားတာတော့လာရှိုးခဲ့သွားမယ်ဆိုတော့လုံးဝကိုမဖြစ်ပါဘူး။မိုင်းနိုင်ရင်မိုင်းဒီကအဓိကမိုင်းနိုင်ကြီးအကုန်ပိတ်တယ်။ဒီအချို့ကမှလည်းကွန်ဒီယိုဒီယိုဒီယိုချက်ပြီးဖြတ်ပြီးတော့သွားတယ်ဓာတ်ဆယ်စီတယ်။ဒါနဲ့ဆက်တက်နေပြီးရစီမဆက်တက်နိုင်ဘူးလေ။ဒီလိုအကုန်လုံးကိုစီးရစီရတယ်ဟိုတကယ်လို့စစ်တပ်ကြီးကနေပြည်ရဲ့အမန်ဒီစင်ကြယ်ကနေဒီလိုရောက်သွားလို့ဆိုကြတော့အမန်ဒီရဲ့ဒုစစ်တပ်ရှိတဲ့စစ်တပ်ကမှမဒီမှာမပေါ့ဘူးသူတို့ကပြည်ရဲ့က
မန္တလေးလာရှိုးဒါမှမဟုတ်တောင်ကြီးလာရှိုးကိုမဖြစ်မနေသွားရတဲ့ကားဆိုရင်တော့ကုံစီနဲ့73စီအပိုတင်ဆောင်တာတွေကိုစစ်ကောင်စီကကန့်သက်ထားတယ်လို့မိုင်းကင်ဒေသခံတချို့က VOE ကိုပြောပါတယ်တချို့ကလည်းတင်လာတဲ့ပစ္စည်းမှန်သမျှစစ်ကောင်စီဂိတ်မှာတင်စီခံရတယ်လို့လည်းပြောကြပါတယ်အောက်ပိုင်းကနေ73စီမလာတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းကမြို့အများစုမှာ73စီအခက်အခဲဖြစ်နေကြပါတယ်။တရုတ်နယ်ဆက်ကဝင်တဲ့စီကိုဈေးကြီးပေးဝယ်နေရတယ်လို့လည်းမူဆေဒေတာကန်တူကပြောပါတယ်
။ဒီကနေ့ကဖွင့်တော့ဖွင့်ပေးတယ်ကနေတရီသာကောင်ဓာတ်ပြီးရောဒီသေးရောဒီကပဲကြာဆုံး။အမ်လေအောင်ခိုင်းပေါ့ဗျာတော့အဲ့လိုမျိုးပေါ့။ဒီသေးအောင်မှပို့ဘူးတောင်းနေနဲ့ရှာခက်သေးတယ်။ဒီကာလမားတွေကတော့ဒါသူ့ဟာနဲ့သူအိုင်းတိန်နေတို့ဟွာတို့ပုတ်ခိုင်းတို့အဲ့ရနေပဲဆက်ခဲ့ကြပါလေ။
မန္တလေးလာရှိုမူဆယ်ပြည်တော်စုလမ်းမကြီးကတော့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းမဆခင်လာရှိုမျိုးကိုစစ်ကောင်စီတပ်တွေလက်မလွတ်ခင်ကတည်းကတွာလာဖို့ခက်ခဲနေရလဲဖြစ်ပါတယ်ဒီလမ်းကိုစစ်ကောင်စီနဲ့တော်လိုင်းအင်အားစုတွေကအပိုင်းလိုက်ထိန်းချုပ်ထားတာဖြစ်ပြီးတော့မကြာခဏဆိုသလိုလဲတိုက်ပွဲတွေရှိနေတာဖြစ်ပါတယ် ရှမ်းမြောက်ကနယ်စပ်ဂိတ်တွေမှာမြန်မာဘက်ပို့မဲ့ကုန်ပစ္စည်းမှန်သမျှတရုတ်ကပိတ်ထားတော့ဖြစ်ပြီးမြန်မာဘက်ကိုအိမ်သုံးလျှက်စစ်ပစ္စည်းအပါအဝင်လုံခြုံရေးသုံးပစ္စည်းနဲ့အဝတ်အထည်တွေမတည်ကြဖို့တရုတ်ကအထူးကြက်မှတ်ထားတာလည်းဖြစ်ပါရဲ့ရှင်
ရှမ်းပြည်နယ်အတွင်းစစ်ကောင်စီရဲ့လမ်းပိတ်ဆို့မှုတွေကြောင့်ဒေသခံတွေအခက်ကြုံနေရတဲ့တည်ရင်ကိုမခင်လေးတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ချင်းပြည်နယ်နဲ့မန္တလေးတိုင်းအတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုလည်းပြောပြကြပါမယ်။ချင်းပြည်နယ်မင်းတပ်မြို့မှာဒေသခံချင်းကာကွယ်ရေးတပ်ဖွဲ့တွေကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်နေတယ်လို့မန္တလေးတိုင်းမြင်းကြံမြို့နယ်မှာတော့ကာကွယ်ရေးတပ်ဖွဲ့တွေကိုမြေပြင်ရောဝဟင်ကပါတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။ CPT ပခါတွေကြားဒေသခံတွေရဲ့နေအိမ်တွေမိရှုဖြစ်စီခံရတာတွေလည်းရှိနေတယ်လို့ဆိုပါတယ်။ချင်းပြည်နယ်နဲ့မန္တလေးတိုင်းကစီရေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆုမွန်ကပြောပြပေးပါပါခင်ဗျာ
။နိုဝင်ဘာလ9ရက်နေ့ကနေစပြီးတော့ချင်းညီနောင်ဖွဲ့ကမင်းတပ်မျိုးနဲ့ဖလန်းမျိုးတွေကိုညီနောင်စစ်စင်ရေးတရက်အနေနဲ့မြို့သိမ်းတိုက်ပွဲဆင်နွှဲနေကြတာဒီကနေ့ဆိုရင်တော့17ရက်မြောက်နေ့ရှိလာပြီဖြစ်ပါတယ်။မြို့သိမ်းမှုပြင်ဆင်နေတဲ့မင်းတပ်မှာနေ့စဉ်လိုလိုတိုက်ပွဲတွေရှိနေပြီးတော့လေကြောင်းကနေပါပြစ်ခတ်တိုက်ခိုက်နေတာတွေရှိတယ်လို့စစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုလည်းကာကွယ်ရေးတပ်ဖွဲ့တွေကဆက်ပြီးတော့တိုက်ခိုက်နေကြပါတယ်။တိုက်ပွဲတွေအတွင်းမှာစစ်တပ်ဘက်ကနေမင်းတပ်မျိုးတွေကနေအိမ်တွေကိုမီးနဲ့ရှို့နေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကမင်းတပ်မျိုးရဲ့အခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ။
အဲစစ်ကောင်စီတို့လိုသူနိုင်တဲ့နေရာနဲ့လှမ်းမီးရှို့တာမျိုးမီးပလစ်နဲ့ပေါက်တာမျိုးလုပ်တယ်အဲလက်နက်ကြီးနဲ့ပြစ်လို့လည်းတချို့မီးဆလောင်လာတယ်ရှိတယ်နေလုံကျွတ်တာတော့များတယ်ခင်ဗျ50 60နဲ့တရားဝန်းကျင်လောက်ရှိမယ်တရားလက်ကျော်နိုင်တယ်အသေးချာတိကျတော့မသိရသေးဘူးเนาะအဲထိတွေ့မှုတွေတော့နေတိုင်းနေတိုင်းရှိနေတယ်လီကြောင်းလည်းနေတိုင်းနေတိုင်းရှိနေတယ်ခင်ဗျဟိုတဖြည်းဖြည်းနဲ့ဟိုသူတို့လည်းအဲ့လိုနေရာချင်းလာတယ်ဟိုအဲ့လိုမျိုးတော့ဖြစ်တယ်ဟိုစစ်ကောင်စီအတွက်ဟိုလိုပေါ့နေရာချင်းကျုံလာတယ်တွားလို့လာလို့မလွယ်တော့တဲ့အခြေအနေမျိုးတဖြည်းဖြည်းဖြစ်လာနေပါတယ်တဖြည်းဖြည်းပဲကျွန်တော်တို့တောက်လျှောက်ထိတွေ့တဲ့ပွဲမှုတွေတောက်လျှောက်ဖြစ်နေပါတယ်မြို့ကလည်းမြို့အနှံ့မှာပဲမြို့ပေါ်မှာဒီစေနေရာကြော်ကြော်လုပ်ကိုစစ်ကောင်စီတက်ဆွဲထားတာရှိတယ်အဲတခုပြီးတခုတိုက်ယူနေရပေါ့နော်အဲ့လိုမျိုးအချိန်မှမန်သေးနဲ့ဖြစ်သွားနေပါတယ်ဖြစ်ပွားနေပေါ့နော်ထိတွေ့မှုတွေကတော့ဟုတ်ကဲ့ပ
ါချင်းပြည်နယ်မှာတိုက်ပွဲတွေတကြောပြန်ပေါ်ပေါက်နေတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာတော့မရှိပါဘူး။ချင်းညီနောင်အဖွဲ့မှဇိုမီဖက်ဒရယ်အစည်းအရုံးချင်းမျိုးသားအဖွဲ့ချုပ်ချင်းမျိုးသားကောင်စီမင်းတပ်မရာနယ်မြေအုပ်ချုပ်ရေးကောင်စီချင်းကာကွယ်ရေးတပ်ဖွဲ့ကံပက်လက်ချင်းလန်းကာကွယ်ရေးတပ်ဖွဲ့နဲ့မတူဘီတပ်မဟာတပ်တို့ပူးပေါင်းပြီးတော့မင်းတပ်နဲ့ဖလန်းမျိုးတွေကိုတပြိုင်တည်းထဲတိုက်ခိုက်နေကြတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမန္တလေးတိုင်းမြင်းကြံမြို့ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။နိုမာလာစနေရနေ့ကနေစပြီးတော့မြင်းကြံမျိုးနဲ့တမိုင်ကျော်ဝေးတဲ့ကူရွာကွန်ဆိုင်နဲ့ခြေစေးရွာတွေဘက်ကိုစစ်ကောင်စီဘက်ကစစ်ကြောင်းထိုးလာလို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်နေတာပါစစ်တပ်ဘက်ကမြေပြင်ကရောဝေဟင်ကပါရဟတ်ရင်တွေနဲ့ပြစ်ခတ်တိုက်ခိုက်နေတဲ့အတွက်ကာကွယ်ရေးတပ်ဖွဲ့တွေကနောက်ဆုတ်ပေးထားရတဲ့အခြေအနေမှာရှိနေပြီးတော့နှစ်ဖက်စည်းရေးတင်းမာနေပါတယ်နိုမာလာ18ရက်နဲ့နိုမာလာ18ရက်နေ့တွေမှာတော့ကွန်ဆိုင်ကြီးရွာကနေအိမ်တွေကိုစစ်ကောင်စီကဝင်ရောက်ပြီးတော့မီးရှို့တယ်လို့မြင်းကြံဒေသခံတဦးကလည်းအခုလိုပြောပြပါဗျ
။ဒီသူတို့ကလေရင်မနေ့ကလေရင်ပြစ်ကူလာတယ်ကွာ။ပြီးကြတော့ဒီဟောဘောဘာ။ဖက်ကြီးပြစ်ကူလာတယ်ကွာလက်နဲ့ကြီးနဲ့လည်းလှမ်းပြစ်တယ်ကွာ။အဲဟောင်းဟောင်းဝင်တာပေါ့နော်။အဲအိမ်နဲ့လည်းပြစ်တယ်။ဟောင်းတာလည်းပြစ်တယ်သူကကြားဟောဘောအချိန်မှာသူတို့ကြားတက်ထိုးတယ်။တက်ထိုးပြီးတော့ကြားတက်ထိုးတယ်ထိုးရတယ်ဒီဘက်ကလေပြောရှိရမယ်ပြန်ခံတော့ကြတော့တက်သူတို့ပြန်လှန်သွားတယ်ကြတော့သူတို့ကလည်းကြောင်းတော်နဲ့နေ့စဉ်ရက်စက်လေးကြောင်းကမနေ့ကထီလေးကြောင်းခဏလေးလေးကြောင်းမလာဘူးဟိုဝင်းရင်ကြောင်းနောက်ဆုံးပြီးရတာမြေပြင်နေလေထားရာဆိုရင်တော့နောက်ဆုံးပြီးလေအကြောင်းမရှိဘူးကျွန်တော်တို့ဒီတော်လိုင်းရေးဖွဲ့တွေကခြေစည်းရွာတွေကနေပြီးတော့ဆုတ်ပြီးရတယ်ဘာဆုတ်ပြီးရတဲ့အချိန်မှာမနေ့ကဟိုပေါ့မနေ့ခင်မာတိုင်းဟိုလာကနာရူလောက်ခနေကစပြီးမိရှုရတယ်ဒီကနေ့ချက်တူလောက်ကြီးဒီအောင်းနေလုံးမယ်တက်ရှုရခနေ့လည်းရှုရမနေ့ကလည်းရှုရနေ့ရက်တော့ရှိ
စစ်တပ်ဘက်ကမြင်းကြံမြို့မှာစစ်တပ်ထောက်ခံသူလို့လူသိများတဲ့တီတာယုမုံအပြင်အမှတ်3ရပ်ကွက်ဥက္ကဋ္ဌကိုရိုင်ဦးဆောင်ပြီးတော့ကျေးရွာတွေဘက်ကိုစစ်ကြောင်းထိုးနေမြေရှင်းလင်းနေတာဖြစ်ပါတယ်။တစ်ဖက်မှာလည်းမြင်းကြံမြို့အခြေဆိုင်ကာကွယ်ရေးအဖွဲ့တွေအပြင်မြင်းကြံတပ်ရင်းခုနှစ်ဒရုန်းအဖွဲ့တွေနဲ့သခိုင်းတိုင်းကဒရုန်းအဖွဲ့တွေပူးပေါင်းပြီးတော့စစ်တပ်စစ်ကြောင်းကိုခုခံကာကွယ်နေပါတယ်။ခြေစေးရွာနေအိမ်တွေမိရှုခံရတဲ့နေအရေအတွက်ကိုတော့အတိအကျမသိရသေးသလိုတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒါပေမဲ့စစ်တပ်ရဲ့အာဘော်တွေကိုအမြဲဖော်ပြလေးရှိတဲ့လူမှုကွန်ရက်တွေမှာတော့ကုရောကွန်ဆိုင်ခြေစေးရွာတွေကိုနေမြေရှင်းလင်းပြီးတော့ကွန်ဆိုင်ကျေးရွာဆိုင်ပုံးနဲ့အတူကွန်ဆိုင်ကျေးရွာဆိုင်ပုံးနဲ့အတူလက်နက်ကင်ဆောင်ထားတဲ့ပြူစောထီတချို့ရဲ့ပုံတွေကိုလည်းဖော်ပြနေပါတယ်။ စစ်ကောင်စီဘက်ကတော့တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေဟာကာကွယ်ရေးတပ်တွေရှိနေတဲ့ဒေသတွေဖြစ်တဲ့အတွက်နေမြေရှင်းလင်းဆောင်ရွက်နေတယ်ဆိုတာကိုသတင်းထုတ်ပြန်လေးရှိပါတယ်ရှင်
။ချင်းပြည်နယ်နဲ့မန္တလေးတိုင်းတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုမဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။ View American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဣသရေလတမခန့်ဖို့အမည်စရင်တင်သွင်းထားသူအပေါ်တုံ့ပြန်ချက်တွေကိုတင်ပြပေးကြပါမယ်။ဂျော်ဒန်မြင့်အနောက်ဘက်ကန်ဝက်စ်ဘတ်မှာအခြေချနေထိုင်နေကြတဲ့ဂျူးတွေကဒေါ်နယ်ထရမ့်သမ္မတပြန်ဖြစ်လာတာအပြင်မိုက်ဟာဂဘီကိုအစ္စရေးဆိုင်ရာအမေရိကန်သံအမတ်အဖြစ်ခန့်အပ်တာကိုကြိုဆိုလိုက်ကြပါတယ်။ဂါဇာဒေသမှာလည်းနယ်မြေသိမ်းပိုက်ပြီးအခြေချနေထိုင်မှုမျှော်လင့်ကြောင်းသူတို့ကပြောကြပါတယ်။ VOA သတင်းတောက်လင်နာဂရက်စတိုင်ဝက်စ်ဘတ်ကနေသတင်းပေးပို့ထားတာကိုကိုအောင်အောင်ကတင်ပြပေးပါမယ်ခင်ဗျာ။
ဝက်စ်ဘတ်မြောက်ဘက်ကကီတိုမင်မှာ1990ခုနှစ်တွေတုန်းကဂျူးတွေစတဲ့အခြေချနေထိုင်လာတာပါအဲ့ဒီအချိန်တုန်းကတခြားဂျူးမိသားစုတွေနဲ့အတူဒမြင့်လဝိုက်စာသူကလေးတွေနဲ့ယာယီတဲထိုးနေထိုင်ရပြီးတော့တောက်သုံးရေလဲစနစ်တကျအသွေးတန်းထားတာမရှိသေးပါဘူးခုခါမှာတော့ဝက်စ်ဘတ်ဒေသတစ်ခုလုံးကိုသိမ်းပိုက်ပြီးဂျူးတွေအခြေချနေထိုင်နိုင်အောင်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလက်ခံမှုသူကမျှော်လင့်နေပါတယ်
who says to him, I'm going to give you a present. I will give you
a ဆောင်တစ်ခုပေးမယ်ဆိုပြီး American သမ္မတကပြောဥပါတယ်။နေမြေပိုင်ဆိုင်ခွင့်ပေးမယ်ဒါပေမဲ့အလုံးဟာကို့ဟာလို့ဆိုရလောက်အောင်ပြည့်ပြည့်စုံမှာတော့မဟုတ်ပါဘူး။ဘာလို့လဲဆိုတော့ Abraham ကိုဘုရားသခင်ကဂရီပေးထားလို့ပါ
။ Israel ကနာယီဝင်ကြီး Business Park Greek လဲ Kidman မှာနေထိုင်ပါတယ်။2025ခုနှစ်မှာ Israel ဟာ West Bank ဒေသ60ရာခိုင်နှုန်းနေမြေဖြစ်တဲ့ Area C လို့ခေါ်တဲ့နေမြေကိုသိမ်းပိုက်နိုင်မယ်လို့သူကခန့်မှန်းပါတယ်။အဲ့ဒီဒေသမှာဂျူးရွှေပြောင်းဝင်ရောက်သူ5သိန်းကျော်နေထိုင်ပါတယ်။ပါလက်စတိုင်းနှစ်တန်းခွဲကတော့ပါလက်စတိုင်းအာဏာပိုင်တွေတစ်စိတ်တစ်ပိုင်းဒါမှမဟုတ်အလုံးစုံထိ ंछ ုပ်ထားတဲ့ West Bank က Area A နဲ့ B မှာနေထိုင်ကြပါတယ်။အငင်းပွားစရာဖြစ်တဲ့နေမြေတွေကို Israel ကသိမ်းပိုက်ဖို့ဟာ Trump အစိုးရပထမသက်တမ်းအတွင်းအရှိအလယ်ပိုင်းဆိုင်ရာမူဝါဒထဲမှာပါဝင်ပါတယ်။ဂိုလန်ကုန်းမြင့်ကို Israel ကထိ ंछ ုပ်ဖို့ကိုလည်းအတိအမှတ်ပြုထားတာပါ။Donald Trump အဆိုပြုထားတဲ့ Israel ဆိုင်ရာ American သံမတ် Mike Huckabee ဟာ West Bank မှာဂျူးတွေချေချနေထိုင်နေအောင်ထောက်ခံလာခဲ့သူဖြစ်ပါတယ်။ဒါ့အပြင်ဒီပိုင်ဆိုင်တဲ့နေမြေတွေကိုဂျူးတွေပြောသလိုကျန်းစာလာနေမြေအတိုင်း Judea နဲ့ Samaria စသဖြင့်လဲသူကခေါ်ပါတယ်
။ Five recognized Judea and Samaria as
Judea နဲ့ Samaria ကို Israel ရဲ့စိတ်ပိုင်းအဖြစ်အတိအမှတ်ပြုပါတယ်။ Judea နဲ့ Samaria မှာလူတွေတည်ထားတဲ့အရေးအတွက်တဲ့ပို့ပြီးဂျူးအများပြားနေထိုင်ကြတယ်ဆိုတာကိုသိကြဖို့အရေးကြီးဆုံးလို့ထင်ပါတယ်။အရေးအတွက်အတော်များပြီးဒီဒေသဟာအစ္စရေးလုံခြုံရေးအတွက်လည်းအရေးကြီးတဲ့ဒေသပါ
။ West Bank မှာနေထိုင်သူတွေအပါအဝင်သုံးသက်သူတချို့ကတော့အစ္စရေးအနေနဲ့နေမြေချက်တွင်တိမ့်ပိုက်တာမျိုးကိုတဦးတည်းဆုံးဖြတ်မလုပ်နိုင်သင့်ဘူးလို့ထောက်ပြပါရယ်
။ If you really think that and I think
that ချောင်းချာနေပြည်စုမှုနိုင်အောင်ဆောင်ရွက်တာဟာအစ္စရေးလုံခြုံရေးနဲ့အနာဂတ်အတွက်ကြောင်းလို့တကယ်ပဲယူဆရဲဆိုရင်အမေရိကန်အစိုးရနဲ့လည်းအခြေအနေညီနိုင်ဆောင်ရွက်ဖို့လိုပါမယ်
။တချို့အခြေချနေထိုင်သူတွေကတော့နေမြေချက်တွင်တိမ့်ပိုက်တာကြောင့်မငြိမ်မသက်ဖြစ်လာမှာကိုစိုးရိမ်ကြပါတယ်
။ Anima fani sidad Anima klorotsa shizai kra
နေမြေတိမ့်ပိုက်တာကိုလက်ခံပါတယ်လူအများပြားလာရောက်နေထိုင်နေကြပြီဖြစ်တဲ့ဒေသမှာအကွဲတပြားစီပြန်ပြီးပြန့်ကျဲသွားတာမျိုးကိုတော့မလိုလားပါဘူး။ဒါပေမဲ့လက်ဝဲသမားတွေဒါကိုစန့်ကျင်ပါတယ်။ဒီလိုသဘောထားကွဲမှုတွေဟာကိုယ်အင်အားကိုချိနဲ့စေပါတယ်
။ဒနီလာဝိုက်စ်လိုရွှေပြောင်းချေချသူတွေကတော့ West Bank အတွင်းပိုင်းအထိနေမြေထိုးပေါက်ချက်တွင်လိုတာပါ။ဒါအပြင်2005ခုနှစ်တုန်းကစွန့်ခွာလာရတဲ့ဂါဇာကမ်းမြောင်ဒေသမှာပါပြန်လည်အခြေချနေထိုင်နိုင်ဖို့သူတို့ကပြင်ဆင်ထားပြီးဖြစ်ကြောင်းလည်းပြောပါရခင်ဗျာ။
ကိုအောင်အောင်တင်ပြပေးခဲ့တာပါခင်ဗျာ။ဗီအမေရိကန်အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်တိဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဗီအိုအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းတူမီတာထုတ်လွှင့်မှုအပြင်ကျွန်တော်ဖန်ယူမှုနဲ့ကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ Line Meter နဲ့ဖန်ယူနားဆင်ခြင်းနဲ့သောရရှင်ဒီအနေနဲ့တော့ VOE Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖန်ယူနားဆင်နိုင်တာပါ။နေ့စဉ် VOE ညချမ်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိ Line Meter 19 kHz 15653ည Line Meter 25 kHz 11803ည5မီတာ32 kHz 9335ရို့အပြင်ပထမပိုင်းနိုင်ဝဲနဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190 kHz 1505ရို့ကနေထုတ်လွှင့်ပေးနေပါတယ်။ ဒီစီစဉ်ကိုတိုက်ရိုက်နားဆင်ဖို့မမီလိုက်တဲ့သူတွေည10နာရီကနေ17နာရီအထိလိုင်းဒိုမီတာ15 32နဲ့လိုင်းလမ်းမီတာ190ကနေပြီးတော့တနာရီစာအစီအစဉ်အစဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ် View American တန်ရဲ့အစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါမှန်ကန်တဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ရှင်
ပါရှင်တို့ခုနဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်တော့မြေကြီးဩဇာနဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါတဲ့အပြင်ကဘာတလွားခီးသွွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားဖို့ရှိပါတယ်အခုပထမဦးဆုံးတော့မြေကြီးဩဇာအစီအစဉ်နဲ့စပါမယ်ခင်ဗျာမြန်မာနိုင်ငံအညာဒေတာရဲ့ဌာနေမျိုးရင်းအရေးရအလေးကြအပင်ကြီးမျိုးဖြစ်တဲ့ထနောင်းမင်းတွေကိုအခုအခါမှာပင်စီအခေါက်တွေကိုခွာယူရောင်းချတာတွေရှိနေတဲ့အတွက်တင်းတက်တယ်လို့ဖြစ်နေပြီးအပင်တွေတည်ဆုံမျိုးတွန်းကုန်မာကိုဆွေးရည်နေကြရပါတယ်ဒီအကြောင်းကိုခမောင်စိုးမင်းကဒီသတင်းပတ်မြေကြီးဩဇာအစီအစဉ်ကနေတင်ဆက်ပေးထားပါတယ်ခင်ဗျာ
ပင်ကြီးမျိုးဖြစ်တဲ့ထနောင်းပင်တွေဟာအညာဒေသမှာတမာပင်မကြီးပင်ကုတ်ကုပင်တွေလောက်မပေါ်များပေမဲ့နေရာတိုင်းမှာအနှဲငယ်စီတော့ပေါက်ရောက်ကြတာတွေ့ရပါတယ်။နှွေထနောင်းစောင်းမကြီးမိုးစရက်လူတောင်အရက်စာကျိုးလေးနဲ့ခေါ်ကြလေရှိပြီးပူပြင်းတဲ့နှွေရာသီမှာနေပြောင်းမထိုးအောင်တစ်ကိုင်းတစ်ရွက်တွေကထီမိုးတလို့အုပ်ဆောင်ပေးထားပါတယ်။နှွေရာသီမှာအပင်တော်တော်များများအရွက်ကျွေလေးရှိပေမဲ့ထနောင်းပင်ကတော့အရွက်နုစိမ့်စိမ့်လေးတွေနဲ့ကြံရစ်နေပါတယ်။ဒါကြောင့်ချေးရွာတော်တော်များများမှာထနောင်းပင်ခြေရင်းပတ်လည်မှာဝါကုတ်ပြည့်အဝိုင်းလေးတွေထိုးထားပြီးနေ့လယ်နေခင်းအပူချိန်ပြင်းချိန်ရက်ရွာလူကြီးတွေကရက်ရဲရွာရေးဆွေးနွေးကြလေရှိပါတယ်။မုံရွာနယ်တစ်ပိုက်အပါအဝင်အထက်အညာဒေသတချို့မှာထနောင်းရွက်နုထနောင်းဘူးတို့ကိုအတုတ်တုတ်စားကြတဲ့ဒလေရှိကြပါတယ်။ထနောင်းပင်ရဲ့ထူးခြားချက်ကစိုက်လို့ပြိုးလို့မလွယ်ဘူးပဲအသီးကိုစိတ်စားနွားစားမစင်စွရမှအပင်ပြန်ပေါက်ကြတာဖြစ်ပါတယ်။အခုတော့အဲ့ဒီလိုပေါ်ပေါ်များများမဟုတ်ကြပါပဲအညာဒေသမှာသာပေါက်လေရှိတဲ့ထနောင်းပင်တွေကိုပင်စီအခောက်ခွာရောင်းဝယ်နေကြတဲ့အတွက်အပင်တွေကွယ်ပြောက်ကုန်မှာကိုစိုးရင်ရတဲ့အခြေအနေနဲ့ကြုံတွေ့နေကြရပါပြီ။တရင်နယ်လုပ်ငန်းမှာတွင်တွင်ကျယ်ကျယ်အသုံးပြုကြတာတစ်ခေါက်ဆိုးဆေးပြုလုပ်ကြတာတောရက်ချက်ရမှာအသုံးပြုကြတာအပါအဝင်တချို့လက်မှုအသုံးဆောင်တွေမှာအခောက်ကိုကျူချက်အစေးရဖို့အတွက်ထနောင်းကောက်ကိုအသုံးပြုကြတာတွေ့ရပါတယ်။ထနောင်းကောက်ကိုပင်စီပတ်လည်အပြည့်ခွာလိုက်ရင်သင်းသက်သလိုဖြစ်ပြီးတဖြည်းဖြည်းနဲ့အပင်သေးသွားပါတယ်။အဲဒီလိုမဟုတ်ဘဲတချမ်းမဲ့ခွာတာဖြစ်ဖြစ်အကန့်လိုက်ခွာတာဖြစ်ဖြစ်အပင်ရဲ့ဖြစ်စဉ်ကိုထိကိုက်ပြီးတက်တန်းပြေမရှင်သန်နိုင်ပဲတဖြည်းဖြည်းနဲ့၆တွေလာကတက်တန်းတူတူနဲ့သေဆုံးသွားနိုင်ပါတယ်။အဲ့ဒီလိုအရေးရာနှစ်ရှည်ပင်ကြီးဖြစ်တဲ့ထနောင်းကောက်ကိုခွာရောင်းချကြပြီမဲ့လဲဈေးကောင်းရလာတာတော့မဟုတ်ပါဘူး။တပိဒါကိုအခုကာလပေါက်ဈေးတထောင်တော့မကျော်ပါဘူး။တပင်ကိုအခောက်ခွာရင်အလွန်ဆုံးရမှခန့်မှန်း၅ပိဒါ၆ပိဒါတည်းမကျော်ပါဘူး။အဲ့ဒီလောက်တန်ဖိုးနဲ့ထနောင်းမင်တွေဟာအဖြစ်ဆိုးနဲ့ကြုံတွေ့လာရပါပြီ။ဒါကြောင့်ဒေသခံတွေကရောသက်ဆိုင်ရာတွေကရောအများဆုံးကာကွယ်ကြဖို့လိုအပ်ပါတယ်လို့အရင်ကမြေလက်ဒေသမှာအခြေစိုက်ပြီးသစ်ပင်စိုက်ပျိုးရေးနဲ့ပရဟိတလုပ်ငန်းလုပ်ကိုင်နေကြတဲ့ကျေးလက်မြေပရဟိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
။တကဘာလုံးနဲ့ရှင်ရင်တောင်မှာပဲဒီမြန်မာနိုင်ငံအလဲပိုင်းကဒီမကွေးတိုင်းကဥမာမင်းဘူးတို့ဘာလို့ဆိုလို့ရှိရင်ဒီရေနံကျောင်း6တို့ဆိုလို့ရှိရင်နှစ်စဉ်အင်မတန်မှအပူချိန်မြင့်မာတယ်ကျွန်တော်တို့အညာဒေတာမှဆိုလို့ရှိရင်ဒီထမ်းမင်တို့မကြီးပင်တို့လောက်မများပေမဲ့လို့ဒီထနောင်းပင်ဟာလည်းအင်မတန်မှကိုအရေးပါပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နွားကျောင်းသားတွေစိတ်ကျောင်းသားတွေနောက်ခရီးတစ်ခုနဲ့တစ်ခုကြေးရွာတရွာနဲ့တရွာမြို့တွေကပြန်လာလို့ရှိရင်ဒီထနောင်းပင်လေးတွေရဲ့အောက်မှာနေလိုက်မှဆိုလို့ရှိရင်တကယ်ရှင်အရေးရပြီးရောပေါ့နော်ရှင်ထဲမှာအေးမြစေပါတယ်လက်ရှိလူတွေကဆင်းရဲကြက်တဲတာတော့မှန်ပါတယ်ဒါပေမဲ့ကျွန်တော်တို့ဒီအခြားဥပမာအားဖြင့်ဒီထနောင်းကောက်ခွာမဲ့မိသားစုရဲ့ဝင်ကြီးကိုဒါဟိုတစ်ဖက်တစ်လမ်းနေပြီးတော့လဲဥမာရှာလို့ရပါတယ်ဘလူနီးနဲ့ရှာလို့ရတယ်လဲဆိုအညာဒေတာမှာဥမာနောက်ဆုံးတမာရွက်ခုပြီးတော့တမာရွက်ပြုတ်ပြီးတော့ရောင်းလို့ရတယ်နောက်တစ်ခုကကျွန်တော်တို့ဒီဘဲနွာတာတွေမြေဘဲလိုက်နွာတာတွေအခြားလုပ်ငန်းဥမာနောက်ချီပေါက်တာတွေနောက်နွားချီကောက်တာတွေဒီလိုနီးလမ်းနဲ့လဲပြန်ရှာလို့ရပါတယ်ပေါ့နော်စာဝတ်နေရစက်တဲခဲ့မယ်ဆိုရင်တောင်မှပဲဒီလိုအရေးရတဲ့အပေမျိုးကိုကိုယ်ကိုယ်တိုင်ကိုယ့်လက်နဲ့တတ်ပြတဲ့ဟာမျိုးမဖြစ်စေချင်ပါဘူး အခုလက်ရှိမှာကလူတော်တော်များများကဒီထနောင်းပင်တွေကိုအခောက်တွေခွာတယ်အခွင့်တွေခွာတယ်ဒီလိုခွာလိုက်လို့ရှိရင်ဒီတစ်ပင်တစ်ပင်ကသေးသွားမယ်ပေါ့နော်တစ်ပင်အခောက်ခွာတာတွေကအင်မတန်မှကိုအရေးကြီးတယ်သူတို့ရဲ့အမြင်တော့အခောက်လို့ပြောပေမဲ့လို့အပင်တစ်ပင်လုံးကကြာရင်သေးသွားတာဖြစ်တဲ့အတွက်ဒီတဘာဝပတ်ဝန်းကျင်ရှုတော့အရာကြည့်မယ်ဆိုရင်လို့ရှိရင်တစ်ခေါက်တစ်ခွာတာကိုတားမြင်ရမယ်ဒီတစ်တော်ဥတွေအရာပြစ်မှုအလိုက်ကိုထောင်ချတာတွေအထိလောက်တဲ့နယ်လို့မြင်ပါတယ်ဗ
ျအခုအခါထထောင်းပင်အများဆုံးအခွန်ခွာခံရတဲ့နေရာတွေဟာမကွေးတိုင်းအတွင်းမှာဖြစ်ကြပါတယ်ဝယ်တဲ့သူကလည်းပျောင်ပျောင်တင်းတင်းဝယ်ယူနေကြသလိုအခေါက်ခွာရောင်းသူတွေကလည်းပျောင်ပျောင်တင်းတင်းခွာယူနေကြပါတယ်တစ်တော်ဌာနကနေကျေးရွာအုပ်စုတချို့မှာအရသာတွေကခန့်အပ်ထားတဲ့တောကောင်းဆိုတာရှိပေမဲ့အခုလိုတစ်ခေါက်ခွာတာကိုအေးအေးယူတာတွေမလုပ်ပဲထင်းကုတ်တစ်ခုတ်တာတွေကိုပဲအေးအေးယူတာတွေရှိတယ်လို့ဆိုပါတယ်။နောက်တစ်ခါခေတ်ကာလအချိန်ဤရဥပဒေစိုးမိုးမှုကိုကြက်ကြက်မက်မက်မလုပ်ရတဲ့အတွက်ထနောင်းခေါက်ခွာတာကိုသက်ဆိုင်ရာတစ်တော်ဌာနကလည်းဝင်းစင်းစစ်ဆေးတာမလုပ်ရဲပါဘူး။တကယ်တော့ထနောင်းမင်းဟာမြန်မာနိုင်ငံမှာရှေးအကြဆုံးအညာဒေသစစ်စစ်မျိုးရင်းတစ်ပင်တစ်ခုဖြစ်တယ်ဆိုတာရှေးစာဆိုတွေရဲ့ရာသီဘွဲကြပြားတွေထဲမှာထဲသွင်းဆတ်ဆိုတာကိုကြည်ချင်းအားဖြင့်သိရှိနိုင်ပါတယ်အဲ့ဒီလိုဒေတာမျိုးရင်တစ်ပင်ဖြစ်တဲ့အတွက်ဒေတာမျိုးရင်ချင်းငယ်တာဒကာတွေကလည်းနားခိုအိတ်တန်းတက်လေရှိတဲ့အပင်မျိုးဖြစ်ပါတယ်အထူးသဖြင့်စူးထက်တဲ့အပင်ဖြစ်တဲ့အတွက်ချင်းငယ်တွေကညအခါအပင်မော်တက်ဖမ်းယူစားတောက်တက်တဲ့မွေးသရွာတွေအလွယ်တကူတက်ဖို့ခက်ခဲတဲ့အတွက်လည်းချင်းငယ်တွေအတွက်အိတ်တန်းလို့အတိုက်ဖွဲ့တာအများဆုံးတစ်ပင်တစ်ပင်ဖြစ်ပါတယ်ဒါကြောင့်ထနောင်းမေဟာအညာဒေတာရဲ့ဂေဟဗီရစနစ်ကိုထိမ့်သိမ်းထားတဲ့ဒေတာမျိုးရင်းအပင်ဖြစ်တဲ့အတွက်ဆက်လက်ထိမ့်သိမ်းဖို့လိုအပ်တယ်လို့မြေလက်ဒေတာကတဘာဝပတ်ဝန်းကျင်အရေးပညာပေးဆောင်ရွက်နေသူတဦးကပြောပါတယ
်ဒီဒေတာမျိုးရင်းတွေကတော့ကျွန်တော်တို့ထိမ့်သိမ်းရမယ်တယ်မှာပါတာပေါ့နော်ထနောင်းမင်းတွေကိုခောက်ခွာရောင်းတာတို့ပါလို့ဆိုလို့ရှိရင်လည်းကျွန်တော်တို့အစီအမရှိတဲ့အပူပိုင်းဒေတာရဲ့ဒါမျိုးစိတ်တစ်ခုပဲလीဒါအခုလိုကာလမှာအရေးကြီးနဲ့ထိမ့်သိမ်းဖို့လိုအပ်တယ်ဆိုတော့ဒီထနောင်းနဲ့ပတ်သက်ပြီးတော့အဲတခြားလူတွေတွေမဟုတ်ဘူးသတိဆန်နေနောက်ဒီပတ်ဝန်းကျင်ကြီးတစ်ခုလုံးတစ်ပတ်ပေးနေတဲ့ဆိုတဲ့ဟာမျိုးပေါ့နော်ဟိုအဲ့လိုအသီးစိတ်လေးနဲ့ကိုယ်အနီးနားမှာရှိတဲ့ဥစ္စာတွေကိုကာကွယ်နိုင်မယ်ဆိုလို့ရှိရင်တော့ဒါထိအောင်မယ်လို့မြင်ပါတယ်ကြီးငတ်တွေရဲ့သူတို့ရှင်သန်မှုပုံစံမှာဆိုလို့ရှိရင်ထနောင်းကလွေရာသီမှာတော်တော်လေးကိုအေးမြမှုကိုပေးရဆိုတဲ့အနေထားမှာရှိရပါတယ်တော်တော်များများကစာဘူးလောင်းလိုဟာမျိုးတွေထနောင်းမှာတိုက်ခွေတဲ့တွေ့ရနောက်တခြားပုတ်ချွဲလိုဘုကလုံလိုဟာမျိုးတွေလည်းတွေ့ရတယ်ပေါ့လေထနောင်းရဲ့ရှိနေတဲ့ရွက်အနေထားသူစိတ်စိတ်လေးနဲ့အကုန်လုံးကိုလုံအောင်ကာထားတဲ့ပုံစံမျိုးဖြစ်နေတော့နေအောင်ကြည်ရတော့၎င်းလေတိုက်တယ်ဆိုလို့ရှိရင်လည်းသူ့ရဲ့လေတန်းဒီနေတန်းတော့မိုးဆိုလို့ရှိရင်တော့တော်တော်မိုးကဟိုမိုးစက်မပေါ်လေးကြာရင်တော့ထနောင်းပင်အောက်ကကျွန်တော်လွတ်တယ်ပေါ့နော်ထနောင်းရဲ့ပုံစံကတုံတန်ယုံဥရုတန်လေးကိုခံနိုင်တဲ့ပုံစံမျိုးလေးနေထားမှရှိတယ်ငွေတွေပါလေဆိုလို့ရှိရင်ကလည်းထနောင်းစူးတွေပါလေကြောင်တက်နေရတာပေါ့နော်အဲ့တော့ကြီးငက်တွေနေနဲ့ရှောင်ဖို့ရှားဖို့အချိန်ရတာပေါ့ထနောင်းမင်းရဲ့သူ့ရဲ့ဖြစ်တည်မှုပုံစံကပေါ့နော်ကြီးငက်တွေအတွက်ကတော့ဒါတော်တော်လေးကိုအကျိုးရှိတယ်လို့ကျွန်တော်မြင်ပါတယ
်အခုအခါမှာဆိုရင်အညာဒေသမှာထနောင်းမင်းတွေတင်သာမကဒေသမျိုးရင်းအရေးရာတစ်ပင်ကြီးတွေဖြစ်ကြတဲ့ကုတ်ကိုပင်မကြီးပင်နဲ့ထမ်းပင်တွေကိုလည်းအရေးကြီးထိမ့်သိမ့်ဖို့ကာကွယ်ဖို့လိုအပ်နေတယ်ဆိုတာဒေသတွင်းသဘာဝပတ်ဝန်းကျင်သမားတွေတစ်ပင်စိုက်ပျိုးတဲ့သူတွေနဲ့မီဒီယာတွေမှာဖော်ပြနေကြပါတယ်ကုတ်ကိုပင်တွေဆိုရင်လည်းလမ်းမလွတ်လို့ဆိုပြီးအလွယ်တကူခုတ်လဲတာတွေရှိပါတယ်မကြီးပင်တွေကိုလည်းအမွှေးတိုင်လုပ်ဖို့အတွက်ခုတ်လဲကြတာအပင်နေမကြီးဘက်တွေကိုပိတ်တဲ့ချိန်နဲ့ရောင်းဖို့အတွက်ဂိုင်းတွေကိုခုတ်ယူကြတာတွေလုပ်လာကြပါတယ်။ဒါ့အပြင်အစိုးဆုံးကတော့ထမ်းပင်တွေကိုဆက်လွှတ်တွေနဲ့လှည့်ပြီးရောင်းချတာတွေကိုအလွယ်တကူလုပ်နေကြတာပါပဲ။ဒါနဲ့ပတ်သက်လို့လည်းထိရောက်တဲ့အရေးယူတားမြစ်မှုတွေမတွေးရပါဘူးခင်ဗျာ
။ကခမဆိုမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြကြရအောင်ခင်ဗျာ။ခုဆက်ပြီးတော့ယူကောက်ခန်တမရဒေါ်နယ်ထရမ့်အစိုးရလက်ထက်ဦးစားပေးလှုပ်ဆောင်မဲ့အစီအစဉ်နဲ့ပတ်သက်တဲ့သတင်းဆောင်မကိုတင်ပြပေးကြပါမယ်။အမေရိကန်ယူကောက်ခန်တမရဒေါ်နယ်ထရမ့်တမရအဖြစ်ကျန်းသစ္စာကျင်းဆိုပြီးတာဝန်ယူဖို့အချိန်၂လလောက်လိုနေသေးပေမဲ့သူစတင်ဆောင်ရွက်မဲ့ပြည်တွင်းဦးစားပေးအစီအစဉ်ကိုတော့ယူကောက်ပွဲမတိုင်ခင်ယူကောက်ပွဲအနိုင်ရကြောင်းကြေညာတဲ့နေ့တွေမှာပြောဆိုထားပြီးဖြစ်ပါတယ်ဒီအစီအစဉ်တွေကိုစတင်ဆောင်ရွက်ဖို့အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့ရေးကြီးတဲ့တာဝန်ယူမဲ့သူတွေခန့်ထားရေးအဆိုပြုထားပြီးအထက်လွှတ်တော်အတည်ပြုချက်ကိုရယူဖို့ကြိုးစားနေပါတယ် VOA Washington မြို့တော်အကြီးတန်းသတင်းတော် Caroline Prestuti သတင်းလွှာကိုကိုတင်ထိုက်ဦးကပြောပြပေးပါမယ်ခင်ဗျာ
American ရွေးကောက်ခံသမ္မတ Donald Trump ဇန်နဝါရီလ20ရက်နေ့မှာကျန်းသစ်စာချိန်ဆိုသမ္မတဒါဝင်ယူမှာဖြစ်ပေမဲ့လည်းအစိုးရဖွဲ့စည်းရေးဒါဝင်ယူဖို့လူတွေခံထားရေးအဆိုပြုတာရာသားဓာတ်ကြီးစပြီးတော့ဒါဝင်ယူလို့ဆောင်နေပါပြီပုံမှန်အားဖြင့်ဝင်ကြီးဌာန15ခုအတွက်ခန့်အပ်ဖို့အဆိုပြုပြီးပြီဆိုရင်ကုလသမဂ္ဂဆိုင်ရာတမတ်ကြီးနောက်ကုံသွေးကြီးကိုစလေထောင်းလင်းဌာနညွှန်ကြားရေးမှူးစသဖြင့်ဝင်ကြီးအဆင့်နဲ့တန်းတူအခြေခံနေရာ10နေရာကိုခန့်ထားဖို့အဆိုပြုရပါတယ်ဒုသမ္မတနဲ့အင်ဂျီရောရာရှိချုပ်ရာထူးတွေကိုအထက်လွှတ်တော်ကအတည်ပြုဖို့မလိုပေမဲ့ကျန်တဲ့ရာထူးဒါဝင်တွေကိုတော့ရှားနဲ့ချီပြီးအတည်ပြုပေးရပါတယ်ထွက်အားအင်ဂျီရောသမ္မတရုံးခန်းမှာပြန်ဒါဝင်မယူခင်ကလေးကလာမဲ့၄နှစ်ပြည်တွင်းမှာသူဆောင်ရွက်မဲ့စီစဉ်နေတဲ့ပတ်သက်ပြီးအခြေခံတွေချမှတ်ပြောဆိုနေပါတယ်ဒီကဘွယ်နိုင်ရတဲ့နေ့ကလေးကဒေါ်နယ်ထရန့်ခုလိုပြောဆိုတာပါ
We're going to fix everything about our country and we made history for a reason
ဒီတိုင်းဒီမှာမှားနေတာတွေအားလုံးကိုကျွန်တော်တို့ပြင်ပါမယ်ကျွန်တော်တို့ဒီညမှာသမိုင်းမှတ်တမ်းတင်လိုက်တဲ့အကြောင်းကလည်းဒီအတွက်ပဲဖြစ်ပါတယ
်ဒီတိုင်းဒီမှာမှားနေတာတွေလို့ဒေါ်နယ်ထရန့်ပြောဆိုတဲ့အထက်မှာပထမအဆုံးဦးစားပေးလုပ်မဲ့အစီအစဉ်ကလူဝင်မှုကြီးကြပ်ရေးကိစ္စပြန်လည်ပြင်ဆင်ဖို့လို့ပြောပါတယ်နေဆက်တွေကိုလုံခြုံအောင်ကာဖို့သူကပြောနေတာပါ
We're going to have to seal up those borders and we're going to have to let people
နေဆက်တွေကိုကျွန်တော်တို့လုံခြုံအောင်လုပ်ပြပါမယ်ဒီတိုင်းပြည်တွေကိုလူတွေလာရောက်ခွင့်ပေးမှာပါဒီလူတွေကိုပြန်လာစေချင်ပါတယ်ဒါပေမဲ့လာခြင်းနဲ့ဆိုရင်သူတို့တရားဝင်နည်းလမ်းနဲ့ပဲလာလို့ရပါလိမ့်မယ
်မတမ်းမရမရှိပဲနိုင်ငံတွင်းမှာဝင်လာတဲ့တန်းနဲ့ချီတဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုနေရက်ဆူးလိုက်ပြုံလိုက်ပြန်ပို့မယ်လို့ဒေါ်နယ်ထရန့်ကဂရီဘီပြောဆိုထားပါလေဒီလိုပြန်ဖို့မယ်ဆိုရင်ဗီလန်နဲ့ချီပြီးတော့ကုန်ကြနိုင်တယ်လို့အဖွဲ့အစည်းတွေအများပြားနဲ့ကိုယ်စားလှယ်တွေလိုအပ်မယ်ဆိုပြီးကြွန့်ကျင်သူတွေကတော့ထောက်ပြကြပါလေဘယ်အစီအစဉ်မှအသေးစိတ်ပြောဆိုတာမျိုးတော့မရှိသေးပါဘူးဒါပေမဲ့လည်းထောက်ထားမဲ့ရွှေပြောင်းနေထိုင်သူတွေကိုနေရပြန်ဖို့ရေးအတွက်ကြီးကြပ်ဖို့သူအဆိုပြုထားတဲ့တွန်ဟော်မန်ကတော့သူဟာလုံးလုံးမဲ့နေရာတွေကိုပဲအာရုံစိုက်မှဖြစ်ပြီးအိမ်ကြီးချင်းတွေကိုဂရုစိုက်မှမဟုတ်ဘူးလို့CBS ရုပ်သံ60 minutes အစီအစဉ်မှာပြောဆိုထားပါလေရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဆောင်ရွက်မယ်ဆိုတဲ့ဒုတိယဦးစားပေးအစီအစဉ်ကတော့ငွေချေးဖောင်းပွားမှုကိုကင်တယ်ဖို့ပါသူဒုသမ္မတအဖြစ်ရာထားတဲ့ရွေးကောက်ခံဒုသမ္မတ JD Vance ကရွေးကောက်ပွဲအနေနဲ့ရတဲ့နေ့ကအခုလိုပြောဆိုထားပါလေ
And after the greatest political
American သမိုင်းမှာအကြီးမားဆုံးနိုင်ငံရေးအရအောင်ပွဲတွေပြန်ခံနိုင်ခဲ့ပါပြီဒေါ်နယ်ထရန့်ရဲ့ဦးဆောင်မှုအောက်မှာတိုင်းပြည်ရဲ့စီးပွားရေးကိုအကြီးမြတ်ဆုံးအောင်မြင်မှုတွေရအောင်ကျွန်တော်တို့ဥဆောင်သွားမှာပ
ါမဲဆယ်စီယံပွဲတွေမှာသူဟာအမေရိကသာပထမဆိုတဲ့အတိုင်းလှုပ်ဆောင်သွားမယ်အကြောင်းထရန့်ကဂရီဘေးပြောဆိုထားတာပါနိုင်ငံခြားကဂုဏ်ပစ္စည်းတွေအပေါ်မှာတွင်းကုံကွန်နေစီးကြပြီးလူမှုဖွံ့ဖြိုးရေးထောက်ပံ့တဲ့စားသောက်ဆိုင်တွေမှာစပွဲတိုးတွေဘောနပ်ရသလိုအပိုအခြေရတဲ့ငွေတွေအပေါ်မှာအခွန်ကောက်တာမျိုးတွေလုံးမမဟုတ်ဘူးလို့ပြောဆိုထားပါတယ
် America has given us
အမေရိကန်ပြည်သူတွေဟာအရင်ကတခါမှမကြုံဘူးလို့အောင်အင်မတန်အင်အားကြီးမားစွာကျွန်တော်တို့ကိုတာဝန်အနှင်းလိုက်တာပ
ါ Tesla နဲ့ Space Company ပိုင်းရှင်ဘီလန်နာတစ်ထည်ကြီး Elon Musk နဲ့ Republican Party တွင်တပ္ပရလောင်းရှင်ပြန်ခဲ့တဲ့ Vivek Ramaswamy တို့ကိုအစိုးရလုပ်ငန်းနဲ့ဘျူရိုကရေစီငွေကြေးသုံးစွဲမှုတွေမှာထိရောက်မှုရှိမရှိကြီးကြပ်ရေးဌာနဖွဲ့စည်းပြီးဦးဆောင်မှုအဆိုပြုထားပါတယ်အထက်လွှတ်တော်နဲ့အောက်လွှတ်တော်ကို Republican Party ကအများစုအနေနဲ့ထိချုပ်လိုက်ပြီးဖြစ်တဲ့အတွက်လဲ Trump အဆိုပြုထားတဲ့နိုင်ငံခြားရေးဝန်ကြီး၊ကာကွယ်ရေးဝန်ကြီး၊အမိမေလုံခြုံရေးဝန်ကြီး၊တဘောဝန်ကျင်ကာကွယ်ရေးအေဂျင်စီအုပ်ချုပ်ရေးမှူး၊ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနဲ့အစ္စရေးနိုင်ငံဆိုင်ရာတန်မတ်ကြီးလို့တာဝန်တွေကိုအထက်လွှတ်တော်အနေနဲ့အဟန့်တားမရှိအတည်ပြုမှာတည်ကြတဲ့လောက်ရှိနေပါတယ်။တဘောထရန့်အနေနဲ့အစိုးရကြီးကဲ4,000လောက်ကိုတော်ဝင်ယူခံထားရဖို့ရှိတယ်ဆိုပြီးအမေရိကန်သတင်းတွေမှာဖော်ပြပါတယ်တမတော်အဖြစ်ဂျန်သစ်စာချိန်ဆိုဖို့နှစ်လလောက်ပဲကြာတော့တဲ့အတွက်ဒေါ်နယ်ထရန့်ဒုတိယအကြိမ်တမ်းပြည်ကိုဘယ်လိုအုပ်ချုပ်မလဲဆိုတာကလာမယ့်လပိုင်းတွေအတွင်းမှာရှင်းရှင်းလင်းလင်းပြပြသားသားပို့တွေ့ရမှာဖြစ်ပါတယ်တေချာတစ်ခုကတော့တမတော်ဘိုင်ဒန်အုပ်ချုပ်ခဲ့တဲ့ကာလတွေနဲ့ပုံစံလုံးဝကွဲလွဲသွားမယ်ဆိုတာကိုအများလက်ခံထားကြပါတယ်ခင်ဗျာ
ကိုတိုင်ဦးတင်ပြပေးကြတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ရ ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့ဝန်ကြီးအဖွဲ့ဝင်ရွေးချယ်ထားမှုနဲ့ပတ်သက်လို့ဒီမိုကရက်ဒေသမကရီပါဘလီကန်နဲ့အကြမ်းမှာပါအငင်းပွားစရာဖြစ်နေတာပါ။ဒါပေမဲ့လည်းအောက်လွတ်တော်ဥက္ကဋ္ဌရီပါဘလီကန်လွတ်တော်ကိုယ်စားလှယ်မိုက်ဂျွန်ဆန်ကဝန်ကြီးအဖွဲ့ဝင်အသစ်တွေဟာအမေရိကန်လူထုကရွေးချယ်တင်မြှောက်ထားသူတွေဖြစ်ကြောင်းသတိပေးပြောကြားထားပြီးတကယ်လို့သာအခုလိုရွေးချယ်ထားမှုကိုအထက်လွှတ်တော်ကအတည်ပြုပြီးရင်သူတို့အနေနဲ့တာဝန်စတင်ထမ်းဆောင်ရမှာဖြစ်တယ်လို့လည်းဆိုပါတယ်။ VOA သတင်းတောက်ဗီရိုနီကာပေါ်ဒေရာစ်အီဂလီစီယာပြပို့ထားတဲ့တရင်ကိုကိုအောင်အောင်ကတင်ပြပေးပါမယ်ခင်ဗျာ
ဝေကောက်ကန်သမရဒေါ်နယ်ထရန့်မှာပြီးခဲ့တဲ့တရင်ပတ်ကုန်ထိသူအစိုးရအဖွဲ့ဝင်တစ်တွေကိုဆက်လက်ရွေးချယ်နေပါတယ်အဲ့ဒီထဲမှာရင်းနှီးတဲ့တဘာဝဓာတ်ငွေကုမ္ပဏီတွေအတွက်ကြိုးဆောင်ပေးနေသူခရစ်ရိုက်ကိုစွမ်းအင်ဝန်ကြီးအဖြစ်အဆိုပြုလိုက်တာပါဒါအပြင်သူ့ဘောတစ္ဆာခံသူတွေကိုလည်းအဓိကကြတဲ့နေရာတွေမှာအဆိုပြုခံရပါတယ် Republican အောက်လွှတ်တော်အမတ် Matt Gaetz ကိုရှင်းနေချုပ်အဖြစ်အဆိုပြုလိုက်တာပါအောက်လွှတ်တော်စည်းကမ်းထိန်းသိမ်းရေးကော်မတီကတော့ Gaetz ရဲ့လိမ်ပိုင်းဆိုင်ရာထိပါနှောက်ယှက်မှုနဲ့မူရင်းဆေးအသုံးပြုမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတာပါ Gaetz ကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်ထားပါတယ်ရွေးကောက်ခံ Democrat အထက်လွှတ်တော်အမတ် Adam Schiff ကGaetz ဟာဒီရာဒူးနေရာအတွက်မတင့်တော်သူလို့ CNN State of the Union မှာအခုလိုပြောကြားပါတယ
် Are we really going to have an attorney
general? ဒီငယ်လင်ကွန်ကွန်ဘူးနဲ့မွေးစေးသုံးဆွဲသူလို့ဆွဆွဲထားသူလည်းဖြစ်တဲ့အပြင်ဒီမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုနောက်ဆက်ဟန်တာသူတရားရေးဌာနလုပ်ငန်းဆောင်တာနဲ့ပတ်သက်ပြီးအတွေ့အကြုံလုံးဝမရှိသလိုဒီဌာနကနေစုံစမ်းစစ်ဆေးခံရသူတယောက်ဟာရှင်းနေကြုတ်တကယ်ပဲဖြစ်လာမှာပါလား
Republican အထက်လွှတ်တော်အမတ် Mark Wayne Mullen ကစုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့အထက်လွှတ်တော်အနေနဲ့တီးခွင့်ရှိတင်ပြီး Gaetz အနေနဲ့တခြားသူတွေလိုပဲအခွင့်အရေးရှိတယ်လို့ NBC Meet the Press အစီအစဉ်မှာပြောကြားပါတယ်
I have no doubt
that Matt ha di lou dwe tin daw du phit de chang Trump a ni ne yong ji da u tan dia phit sia ma shi baw Matt bo cha ywe che su pyu tha du ri lo we sat san daw ma baw
All the Democrat gown song Hakeem Jeffries ka ro aku lo me kon thauk par de
Is this the very best
aku lo thait tai yin sai mu lwe a shin myin ne de a chein myo ma American pi daw su a ni ne da ha a kaung song ywe che mu ba la taik pi cha ba de ma houp baw
American ပြည်သူတွေက Donald Trump ကိုရွေးချယ်လိုက်တာဟာအပြောင်းလဲတွေလုပ်ဖို့ Republican တွေကိုလုံပိုင်ခွင့်ပေးလိုက်တာလို့ All the Doctor Mike Johnson က CNN State of the Union အစီအစဉ်မှာအခုလိုပြောပါတယ
် Any president has the
right ဘယ်သမရပဲဖြစ်ဖြစ်သူချိန်နှစ်သက်သူသူ့ရဲ့မူဝါဒတွေကိုအကောင့်ထဲပေါ်ပေးမဲ့သူကိုအစိုးရအဖွဲ့ဝင်ဖြစ်အစိုးပြုဝင်ရှိပါတယ်အဲ့သူတွေကသူတို့တာဝန်ကြရာဌာနတွေမှာဦးဆောင်ပြီးပြောင်းလဲတွေအကောင့်ထဲပေါ်ပါလိမ့်မယ်
ထရန့်ရွေးချယ်အစိုးပြုထားတဲ့အစိုးရဝန်ကြီးတွေကိုအထက်လွှတ်တော်ကအလင်းအမြန်အတည်ပြုပေးပွဲရှိနေပါတယ်။ဒါ့အပြင်သူရွေးချယ်အစိုးပြုသူဝန်ကြီးတွေကိုအထက်လွှတ်တော်ကစစ်ဆေးမေးမြန်းအတည်ပြုစရာမလိုပဲသမရကနေတည့်ရိုက်ခန့်ခွင့်ပေးဖို့လဲအထက်လွှတ်တော်ကိုတောင်းဆိုထားပါတယ်ခင်ဗျာ။
အပစင်အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုကိုအောင်တင်ပြပေးခဲ့ရပါခင်ဗျာ။ဗီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ပိုလီဂရက်ဖ်ရုပ်သံဗီဒီယိုတစ်ခုကိုတင်ပြပေးကြပါမယ်။ဂျာမနီအရှေ့ကျမ်းမှာရေတပ်စခန်းသစ်ဖွင့်တာဟာအရင်ကချုပ်ဆိုခဲ့တဲ့စာချုပ်ကိုချိုးဖောက်တာဖြစ်တယ်လို့ရုရှားကပြောပါတယ်။ဒီစာချုပ်မှာကစစ်အခြေစိုက်စခန်းမဖွင့်ရဘူးလို့ပြောမှထားပါဘူး။အသေးစိတ်ကိုအချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါရခင်ဗျာ
။ဂျာမနီမျိုးမှာစစ်အခြေစိုက်စခန်းတည်ဆောက်တာနဲ့ပတ်သက်ပြီးတော့ကန့်ကွက်ဖို့အော်တိုဝါလာ22ရက်နေ့မှာရုရှားနိုင်ငံသားရေးဝန်ကြီးဌာနကမော်စကိုမြို့တော်မှာရှိတဲ့ဂျာမန်တမ်မတ်ကိုဆင့်ခေါ်ခဲ့ပါတယ်။ဂျာမနီမြောက်ပိုင်းဘော်တစ်ပင်လယ်ကမ်းခြေကရော့စတော့ခ်မြို့မှာအော်တိုဝါလာ22ရက်နေ့ကရေတပ်ဌာနချုပ်စတင်ဖွင့်လှစ်လိုက်တာပါ။ဒီစစ်အခြေစိုက်စခန်းတည်ထောင်တာဟာဒုတိယကမ္ဘာစစ်မဖြစ်ခင်ကနာဆီဂျာမနီရဲ့စစ်အင်အားတိုးချဲ့မှုနဲ့တူတယ်လို့ရုရှားကနှိုင်းယှဉ်ပြောပြီးတော့ကန့်သက်ထားတဲ့စစ်အခင်သဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ဆွဆွဲသွားပါတယ်။ဂျာမနီအစိုးရကဥဆောင်ပြီးတော့ဂျာမနီအရှေ့ချင်းရော့စတော့ခ်မြို့ကရေတပ်စခန်းမှာနေတိုးဒေသဆိုင်ရာရေတပ်ဌာနချုပ်သွားပြီးတော့ဖွင့်လှစ်လိုက်တာဟာဂျာမနီပေါင်းစည်း 2+4 သဘောတူညီချက်အခန်းငါးအပိုက်၃ကိုဆွဆွရရချိုးဖောက်တာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်မှာကအရင်အရှေ့ဂျာမနီနယ်မြေမှာနိုင်ငံသားတပ်ဖွဲ့တွေအခြေမဆိုင်ရဘူးတပ်ဖွဲ့တွေဖျက်မချရဘူးလို့သတ်မှတ်ထားပါတယ်လို့ ရုရှားကပြပါရေးဒါအထင်မြင်မှအောင်လုပ်တာပါအဲ့ဒီသဘောတူညီချက်အခန်းကအပိုက်သုံးပါကနိုင်ငံသားတပ်ဖွဲ့တွေအနှုမြူလက်နဲ့ဒါမှမဟုတ်သူတို့ကိုတင်ဆောင်ထားတဲ့ရင်တွေနဲ့အရှိချောင်ကြီးမှာအခြေမဆိုင်ရအောင်တက်မချရအောင်လို့ပြောထားတာပါဒါမဲ့အခန်း6မှာတော့ပြန်လည်ပေါင်းစည်းပြီးဂျာမနီဟာဘယ်မဟာမိတ်အဖွဲ့တွေမှမစိုးပါဝင်ခွင့်ရှိတယ်။အဲ့လိုပါဝင်ပြီးရင်အပေါ်ကကန့်သက်ချက်တွေတက်ရောက်မှုမရှိတော့ဘူးလို့ဖော်ပြထားပါတယ်။ဂျာမနီအနေနဲ့လည်းမဟာမိတ်အဖွဲ့ဝင်အနေနဲ့ယူရမဲ့တာဝန်ကိုဦးစားပေးလှုပ်ဆောင်ရမယ်လို့ပြောထားတာပါ။ရော့စတော့မြို့ကရေတပ်ဌာနချုပ်ဟာဂျာမန်ဗိုလ်ချုပ်ကြီးတူဦးဆောင်တဲ့ဂျာမန်အမျိုးသားရေတပ်ဌာနချုပ်ဖြစ်ပါတယ်။အဲ့မှာအဓိကအားဖြင့်ဂျာမန်တပ်ဖွဲ့ဝင်တွေပဲတာဝန်ယူလဲပတ်မှာဖြစ်ပြီးတော့တခြားနေတိုးအဖွဲ့ဝင်နိုင်ငံတွေကအရာရှိတွေလည်းတော့ရှိနေမှာပါဒီနိုင်ငံပေါင်းစုံပါဝင်တဲ့ Baltic ဌာနချုပ်တွေဟာနေတိုးအတွက်လုပ်ငန်းတာဝန်တွေထမ်းဆောင်နိုင်တဲ့အစွမ်းရည်ရှိပါတယ်လို့နေတိုးပြောရေးဆိုခွင့်ရှိသူအာလို Abrahamson က VOA ကိုပြောပါတယ်ဂျာမနီပေါင်းစည်း2+4သဘောတူညီချက်အရဂျာမနီဟာအချုပ်ချာအာဏာပိုင်နိုင်ငံဖြစ်ပြီးတော့သူ့ရဲ့နယ်မြေပေါ်မှာသူ့ရဲ့စစ်တပ်ကိုတုံးကျင်တယ်လို့တုံးနိုင်ခွင့်ရှိတယ်လို့လည်းဆိုပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲကြောင့်နေတိုးအဖွဲ့တွေက Baltic ဒေသမှာစစ်အင်အားတိုးမြင့်ရတာဖြစ်တယ်လို့လည်း Abrahamson ကပြောပါတယ်။ Baltic ပင်လယ်နဲ့ထိစပ်နေတဲ့နေတိုးအဖွဲ့ဝင် Estonia, Latvia, Lithuania နိုင်ငံတွေဟာရုရှားရဲ့အနေကိုအထူးသဖြင့်ခံနေရတဲ့နိုင်ငံတွေအဖြစ်နဲ့အများကရှုမြင်ကြပါတယ်ရှင
်အချက်လက်အခြေခံပြီးမှမှန်တည်ပြထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုကိုမအေးတန်နာကျော်ကတင်ပြပေးခဲ့တာပါခင်ဗျာဒီလိုမှမှမတိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင် VOA ရဲ့ Polygraph ဝက်ဆာမျက်နှာမှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ကြပါတယ်။ VOA American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတလွားခရီးသွားအစီအစဉ်ကိုတင်ပြပေးပါဦးမယ်။အခုတစ်ခါမှာတော့တောင်အမေရိကတိုက်ကပီရူးနိုင်ငံစီကိုတွားကြရမှာပါ။ပီရူးနိုင်ငံကအန်ဒီစ်တောင်တန်းကြီးတွေမှာအယောင်ဆုံးဖြစ်နေတဲ့တောင်ကြီးတစ်ခုရှိပါတယ်ခရိုင်ရောင်စိမ့်ပြာရောင်ရွှေရောင်စတဲ့အယောင်တွေနဲ့ထူးခြားလာတဲ့ကူးစကိုဒေသကတောင်ကြီးစီကိုမဆုမြတ်မုံကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပေးပါမယ်ခင်ဗျာ
ပီရူးနိုင်ငံအနောက်ဖက် Pacific သမုဒ္ဒရာနဲ့မြင်းပြိုင်လိုဖြစ်နေတဲ့ Indies တောင်တန်းတွေထဲမှာအင်မတန်မှထူးခြားတဲ့တောင်ကြီးတစ်ခုရှိပါတယ်စပိန်လိုအန်ဂက်ဆန်လို့ခေါ်တဲ့တောင်ကြီးကတခြားတောင်တွေနဲ့မတူပဲအယောင်ဆုံးလို့ဖြစ်နေလို့ Rainbow Mountain တက်တန်တောင်ကြီးလို့တင်စားခေါ်ကြပါတယ်လွန်ခဲ့တဲ့နှစ်ပေါင်းတန်းတဲ့ချီကမြေအောက်ပြည့်ရွေဂျော်ဂျီတွေတစ်ခုနဲ့တစ်ခုပွတ်တိုက်မိရာကဖြစ်လာတဲ့သဘာဝရဲ့ဖန်တီးမှုတစ်ခုပါကူစကိုဒေသမှာရှိတဲ့ဒီအယောင်ဆုံးတောင်ကြီးကိုအရင်တုန်းကအပြင်ကလူတွေသိမ့်မသိခဲ့ကြပေမဲ့အခုတော့ကမ္ဘာလှည့်ခီးတွေတွေကိုဆွဲဆောင်ထားရနေရတစ်ခုဖြစ်နေပါပြီခရိုင်ရောင်စိမ့်ပြာရောင်အနီရောင်ရွှေရောင်စတဲ့အယောင်တွေဖြစ်နေတဲ့တောင်ကျောကြီးကိုမြင်ရဖို့ပေ16,000အမြင့်ရှိတဲ့တောင်ထိပ်ကိုနှစ်နာရီလောက်တက်ကြရပါတယ်။အခုဆိုရင်ရောင်စုံတက်တန့်တောင်ကြီးကိုတက်ကြတဲ့ကဘာလက်ခီးတဲ့ဒီနေ့ကိုတထောင်လောက်ရှိပါတယ်။အခုလိုနိုင်ငံစုံကဧည့်သည်တွေလာကြတဲ့အတွက်ဒေသခံတွေဝင်ငွေရလို့ဝမ်းသာနေကြပါတယ
်။ Más dedicamos lo que es la ganadería y la agricultura.
ကျွန်တော်တို့တစ်သက်လုံးတလိမ့်ဆန်မွေးမြူးရေးနဲ့လေယာဉ်စိုက်ပျိုးရေးကိုပဲလှုပ်လာကြတာပါဓမ္မလူတွေကတိတ်ဆင်းရဲကြတယ်လေအထက်တန်းကျောင်းအထူးတန်းနိုင်မှုအခွင့်အလမ်းလည်းမရှိကြပါဘူးအခုတော့ရောင်စုံတောင်တန်းကြီးတွေကြောင်းအလုတ်ကင်တွေပေါ်လာပါတယ်ကျွန်တော်တို့လိုမိဘတွေအနေနဲ့အနာဂတ်ဆိုတာကိုစဉ်းစားလာနိုင်ကြပါတယ်ပူကောင်းတဲ့ဘဝတွေပိုင်ဆိုင်ဖို့စိတ်ကူးလာနိုင်ကြတာပေါ့ဗျာ
တောင်အမေရိကတိုက်ဖာသာရှိတဲ့ဘိုးမပါတဲ့တက္ကလအုပ်အမျိုးနွယ်ဝင်သိုးနဲ့ခတ်ဆင်ဆင်တူတဲ့အယ်ပါကာတရိတ်ဆန်တွေကိုမွေးမြူဝင်ငွေရှာကြတဲ့ဒေသခံတွေအတွက်တော့ကဘာလက်ခီးသွွားလုပ်ငန်းကရတဲ့ဝင်ငွေကအားတက်စရာဖြစ်ပါတယ်။ဒီဒေသမှာနေကြသူတွေဟာပမ်ပါချီရီမူလဌာနေတိုင်းရင်းသားတွေဖြစ်ကြပါတယ်။နေရာအတီတကြမဟုတ်ဘဲရေချီယာမျက်နှာရာကိုလှည့်လည်နေထိုင်ခဲ့ကြသူတွေပါ။စိုက်ပျိုးမွေးမြူဝင်ငွေရှာရတဲ့လုပ်ငန်းကိုဆွန့်လွှတ်ပြီးအမေဇုန်တစ်တော်ကြီးတွေကအန်ဒီယန်များလာတဲ့တပ်တူတွင်တူလုပ်ငန်းတွေမှာသွားပြီးအလုပ်လုပ်နေကြသူတွေလည်းမနှဲပါဘူး။အခုတော့ပမ်ပါချီရီတိုင်းရင်းသားတွေအနေနဲ့သူတို့ဘိုးဘွားပိုင်မြေပေါ်လာကြတဲ့ကဘာလက်ခီးတွေတွေကိုတယောက်ကို3ဒေါ်လာစီကောက်ခံဝင်ငွေရှာလို့ရနေပါပြီ။ဒါကြောင့်ပမ်ပါချီရီလူမှုအသိုင်းအဝိုင်းအတွက်တစ်နှစ်ကိုဝင်ငွေဒေါ်လာ4သိန်းလောက်ရတယ်လို့ဆိုပါတယ်။ဒါပေမဲ့ဝေးလံခေါင်ဖြားပြီးတော့အခြေခံအဆောက်အုံတွေမရှိတဲ့ဒေသမှာကဘာလက်ခီးတွေတွေအတွက်အခက်အခဲတော့ရှိပါတယ်
။ No estamos preparados ahorita nos faltan muchos para la atención de turistas, por ejemplo, en el camino.
ကျွန်တော်မှာဘာမှပြင်ဆင်ထားတာမရှိပါဘူး။ကဘာလေးဧည့်သည်တွေအတွက်နေရေးထိုင်ရေးသွားရေးလာရေးအားလုံးအားနေပါတယ်။ကားတွေရပ်ဖို့နေရာတွေမရှိဘူး။တဲခုဖို့နေရာတွေမရှိသေးပါဘူး။ကျွန်တော်တို့စီလာကြတဲ့ဧည့်သည်တွေအခုထက်ပိုကောင်းတဲ့အတွေ့အကြုံတွေရရှိခြင်းပါတယ်
။စောင်းခိုတဲ့ဘဲငန်းတွေလာလေးရှိတဲ့စိတ်မြင်နေရာကိုအခုကားရနာရပါကင်နေရာကြီးလှုပ်ထားပါတယ်။ဘောလုံးကွင်း၅ခွင်းစာလောက်ရှိတဲ့နေရာမှာမနေ့တိုင်းတောင်တက်ဖို့လာကြတဲ့ဧည့်သည်တွေရဲ့ကားတွေနဲ့ပြည့်နေတယ်လို့ဒေသခံတွေကပြောပါတယ်။ဧည့်သည်တွေကြောင့်ဝင်ငွေရလို့ဒေသခံတွေကဝင်းတာမျှော်လင့်ချက်တွေတက်လာကြပေမဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကတော့ခီးသွွားဧည့်သည်တွေကြောင့်အဖိုးမဖြတ်နိုင်တဲ့တဘာဝပတ်ဝန်းကျင်အလှတွေပျက်စီးကုန်မှာကိုစိုးရိမ်နေကြပါတယ်။တယံဇာတာတွေပေါ်တဲ့ဒီတောင်တန်းကြီးတွေမှာနိုင်ငံတကာတပ်တူတွေလုပ်ငန်းတွေကလည်းလာရောက်လှုပ်ကိုက်နေကြတာမို့ရောင်စုံတက်တန်တောင်ထိပ်စီသွားတဲ့လမ်းရတချို့နေရာတွေမှာတော်တော်လေးမြေပြိုပျက်စီးမှုတွေဖြစ်ခဲ့ပါတယ်။တောင်ထိပ်ရောက်အောင်ခြေချင်းတက်နိုင်တယ်လို့မြင်းစီပြီးလည်းတက်နိုင်ကြပါတယ်။ရောင်စုံတိုင်းရင်းသားဝစ်ဆောင်တွေအပြားကြီးကြီးရိုးရာအုပ်ထုပ်တွေဆောင်ထားကြတဲ့ဒေသခံတွေကဥဆောင်ပြီးတော့မြင်းတွေနဲ့တောင်ထိပ်တက်ရတာကလည်းနိုင်ငံတကာကကဘာလက်ခီးတဲ့တွေအတွက်အတွေ့အကြုံသစ်တစ်မျိုးပါနှစ်နာရီကျော်တက်ပြီးတော့တောင်ထိပ်ရောက်သွားရင်တော့စမ်းကျယ်လာတဲ့သဘာဝအလှကိုခံစားနိုင်ကြပါပြီ
။အဲ့ဒါကဘာလဲပင်နာ
အဲဆယ်ကဒီကိုလာရတာပင်မရဂျိုတကယ်နှပ်ပါတယ်။ဓာတ်ပုံထဲမှာမြင်ရရင် Photoshop နဲ့အယောင်စုံလောက်အောင်များလုပ်ထားသလားလို့ထင်ရပါတယ်။ဒါပေမဲ့အယောင်ဆုံးတောင်တန်းကြီးတွေကိုကိုယ်တိုင်မြင်တွေ့ရတော့မယုံနိုင်တော့အောင်ပါပဲ
။အင်ကာလူမျိုးတို့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုလေ့လာနိုင်တဲ့အင်ကာမြို့ဟောင်းကြီးရှိရာမာချူပီချူတောင်ကြီးဆိုလေပေရူးနိုင်ငံရဲ့အထင်ကရနေရာတစ်ခုဖြစ်ပါတယ်။မာချူပီချူလို့ကမ္ဘာလက်ခီးသွွားလုပ်ငန်းအောင်မြင်နေတဲ့နေရာတွေကနေပမ်ပါချီရီတိုင်းရင်းသားတွေအနေနဲ့ရေရှည်ခံခီးသွွားလုပ်ငန်းကိုလေ့လာအတူယူနိုင်ဖို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကမျှော်လင့်နေကြပါတယ်။လူမှုကွန်ရက်တွေရဲ့ကျေးဇူးကြောင့်ရောင်စုံတက်တန်တောင်ကြီးရဲ့အလှကိုတည်သူတွေပို့ပို့များလာတာနဲ့အမျှကိုယ်တိုင်မြင်တွေ့ကျင်တဲ့ကဘာလက်ခီးသွားတွေကလည်းဒီကိုမရောက်ရောက်အောင်လာနေကြပါတယ်။ဒေသခံတွေကတော့သူတို့ဘိုးဘွားအဆင်အဆက်အထုတ်အမြတ်ထားခဲ့ကြတဲ့တက်တန်လိုအယောင်ဆုံးဖြစ်နေတဲ့တောင်ကြီးကိုအခုလိုကဘာတဝမ်းကဧည့်သည်တွေတကူးတကလာကြည့်နေကြတဲ့အတွက်ဂုဏ်ယူနေကြပါလိမ့်ရှင
်။အစမြန်မွန်စီစဉ်တင်ဆက်တဲ့အပတ်စဉ်ကမ္ဘာတလွှားခီးသွွားအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ကျွန်တော်တို့ VOA American ရဲ့ Radio အစီအစဉ်တွေကိုဒီနေ့ကို၂ချိန်ထုတ်လွှင့်ပေးနေတာမှာမနက်ခင်းပိုင်းအစီအစဉ်တွေကိုတော့မနက်၆နာရီကနေ9နာရီအထိနဲ့ညပိုင်းအစီအစဉ်တွေကိုတော့ည9နာရီကနေ10နာရီအထိဒီနေ့ကို၂ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်ကတလဲပြောပြပေးပါဦးမယ်ခင်ဗျာ
ရကောက်ခံသမ္မတဒေါ်နယ်ထရန့်ကသူအစိုးရဖွဲ့တဲ့ကဝစ်စကွန်ဆင်ပြည်နယ်အောက်လွတ်တော်အမတ်ဟောင်းရှောင်းဒက်ဖီကိုတရားပို့ဆောင်ရေးဝန်ကြီးအဖြစ်ခံထားဖို့အစိုးပြုလိုက်ပါတယ်။အထက်လွတ်တော်ကအတည်ပြုမယ်ဆိုရင်ရှောင်းဒက်ဖီအနေနဲ့ဒေါ်လာဘီလီယံ134လောက်ရှိတဲ့လေကြောင်း၊ရေကြောင်း၊ကကားလန်း၊ယထာလန်းစတဲ့တရားပို့ဆောင်ရေးဆိုင်ရာမူဝါဒတွေကိုကြီးကြပ်သူဖြစ်လာမှာပါ။ဣသရေလနဲ့ဟစ်ဘိုလာအဖွဲ့အစည်းအဖြစ်ကရစဲအတွက်အမေရိကန်အထူးကိုယ်စားလှယ်အမိုးဟိုစတန်ဟာဒီနေ့ပဲလေဗနွန်နိုင်ငံမြို့တော်ဘေရုတ်ကိုရောက်ရှိသွားပြီးဟစ်ဘိုလာနဲ့အကြမ်းဝင်ညှိနှိုင်းပေးနေတဲ့လေဗနွန်လွတ်တော်ဥက္ကဋ္ဌနဘီဘရီနဲ့တွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံမှာထိန်းသိမ်းခံထားရတယ်လို့မကြသေးခင်ကသတင်းတွေထွက်ပေါ်နေတဲ့ MNDAA ကိုကန့်ခေါင်းဆောင်ဟာစေကူတမှုခံယူနေတာဖြစ်ကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကဒီကနေ့ပဲပြောဆိုပါတယ်အဖွဲ့ MNDA အဖွဲ့ခေါင်းဆောင်ဦးဖုန်တာရှင်ဟာတရုတ်နိုင်ငံမှာစေကူတာကွင်တောင်းခံခဲ့တာဖြစ်ပြီးအခုကစေကူတာယူပြီးတော့ပြန်လဲခေါင်းမွန်လာနေပြီလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ချန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှသတင်းသုံးနေတာပြီးမြန်မာနိုင်ငံကိုခေတ္တပြန်ကျသွားတဲ့ဆရာတော်ဦးပညာဇော်တာကိုစစ်ကောင်စီကနိုဝင်ဘာလ23ရက်နေ့မှာရန်ကုန်မြို့မှာဖမ်းဆီးထိန်သိမ်းလိုက်တယ်လို့သိရပါတယ်ဖမ်းဆီးတဲ့အကြောင်းအရင်းဟာဘာကြောင့်လဲဆိုတာကိုတော့သိချာမသိရသေးဘူးဖြစ်ပါတယ်သူကနိုင်ငံရေးအကျဉ်းသားဟောင်းဂျဟန်တပါလည်းဖြစ်ပါတယ
်ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်ကတင်ပြပေးခဲ့တာပါခင်ဗျာအင်္ဂါနေ့အတွက်အစီအစဉ်တင်ဆက်မှုတွေမကြခင်ပြီးဆုံးတော့မှာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုတွေကတော့အလိမ္မာနဲ့မခင်လေးတို့ဖြစ်ကြပါတယ်စပန်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်ဘေးဟမ်ဇာနဲ့ဟဲလင်ကော်ဒီယန်တို့ဖြစ်ပါတယ်ကျွန်တော်ကတော့ဇောမလိုက်ပါ VOA American တိုင်းရဲ့အင်္ဂါနေ့ညအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိများနဲ့တကွအမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ Thank you.
This program has